Welcome to the Voice of America in Burmese.
ကျမရှင်လည်းကြပါစေခင်ဗျာ FIO အမေရိကန်တာမြန်မာပိုင်းရဲ့2018ခုဒီဇင်ဘာလ26ရက်ပေါ်တဖူးနေ့မနက်ခင်းတန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေပြီးတော့ line โดမီတာ3240 48ပြင် VO ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်နေပါတယ်ကျွန်တော်ကျော်လွန်မှာအခုမနက်ခင်းစီစဉ်ကိုတင်ဆက်သွားပါပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုစုံဝင်းနိုင်တဲ့သူတင်ညာပေးပါပါအမေရိကန်နဲ့ဆက်လုံခြုံရေးတပ်ဖွဲ့တွေထိန်းသိမ်းထားတဲ့ဂွာဒီမာလာကလေးငယ်နောက်တဦးထပ်မံတိတ်ဆုံးသွားပါပြီဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကာလအတွင်းမှာကောက်ဆက်ပြဇာကရန်ဂျာဒုက္ခတဲ့စခန်းတွေရဲ့အဝင်အထွက်အားလုံးကို၃ရက်ကြာပိတ်ခန့်တာပိတ်ထားမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်လေ
းဟုတ်ပါခင်ဗျာအဲ့လိုသတင်းတွေအပြီးနားဆင်ကြရမယ်ထင်ပါဆိုရင်
Canada is particularly pleased that the action taken today enables the timely establishment of the ongoing independent mechanism.
ကုလသမဂ္ဂဆိုင်ရာကနေဒါတန်ကိုယ်စားလှယ်ကမြန်မာနိုင်ငံလူခွင့်ဆိုင်ရာဘတ်ဂျက်တည်ပြုမှုကိုထောက်ခံသွားခဲ့တာပါ။ဒီအကြောင်းပြေဆုံးကိုမကြာခင်တင်ဆက်ပေးပါပါ။လူသားချင်းချင်းမြတ်တာထားပြီးတော့ရိုင်းမင်းကူညီကြဖို့ပေါ်ရဟမင်းကြီးကမေလုံးကကြောက်ခဲ့တဲ့ Christmas နေ့မှာစုမုံကောင်းတောင်းခဲ့တဲ့ဆိုတဲ့အကြောင်း Tsunami ရေလိုင်းတန်တင့်ခဲ့တဲ့ Indonesia ကခရိုင်တွေကတော့မျက်ရည်တွေနဲ့ Christmas ကိုဖျက်ဆီးခဲ့ရတဲ့ဆိုတဲ့အကြောင်းထိုင်းနိုင်ငံမြန်မာနေဆက်မှာရှိတဲ့မဲဆောက်မြို့မှာတရားမဝင်နေထိုင်တဲ့မြန်မာတို့အဖမ်းဆီးခံခဲ့ရတဲ့ဆိုတဲ့အကြောင်းနဲ့အင်္ဂါညတရက်လိုင်းလိုင်းစီစဉ်မှာလည်းလေးလကြာအပြည့်အမဲအကြောင်းဆွေးနွေးထားတာတင်ပြပါမယ်။အခုတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစော်ဝင်းနိုင်တို့ကြီးညာကြပါလိမ့်မယ်ခင်ဗျာ
။ American Airlines လုံခြုံရေးတပ်ဖွဲ့တွေထိန်းသိမ်းထားတဲ့ Guatemala ကကလေးငယ်နောက်တဦးထပ်မံတိတ်ဆုံးခဲ့ရပါတယ်။တနင်္လာညသကောင်းရန်ကျော်ကစားခရစ်စမတ်နေ့တည်းရောက်လာချိန်မှာပဲအသက်၈နှစ်အရွယ်အမည်မသိယောက်ျားကလေးငယ်တဦးတေဆုံးသွားတာပါဒါဟာနေဆက်လုံခြုံရေးတွေထိမ့်သိမ်းထားစဉ်တေဆုံးသွားတဲ့အသက်၇နှစ်အရွယ်မိန်းကလေးငယ်တဦးဂွာဒီမာလာရွာကလေးမှာမြုပ်နှံတကြိုလိုက်တဲ့နေ့မှာပဲဒီကလေးငယ်တေဆုံးခဲ့ရတာပါကလေးငယ်နဲ့သူ့ရဲ့ဖခင်ဖြစ်သူကိုတနင်္လာနေ့ကထိမ့်သိမ်းခဲ့စဉ်ကကလေးငယ်ဟာဖျားနေတဲ့လက္ခဏာရှိနေတာကိုသတိထားမိတယ်လို့ American အကောက်ခွန်နယ်ဆက်လုံခြုံရေးအဖွဲ့ကပြောပါတယ်။ New Mexico က Alamo Grotto ဆေးရုံကဆရာဝန်တွေကကလေးငယ်ဟာအေးမီပြီးအဖျားရှိတယ်ဆိုတာတွေ့ရှိခဲ့တဲ့အတွက်ဆေးစာရေးပေးပြီးပြန်ပြီးလွှတ်လိုက်တယ်လို့ပြောပါတယ်။ကလေးငယ်ဟာနေမကောင်းပဲတနင်္လာနေ့ညမှာစပြီးတော့အန်ခဲ့တဲ့အတွက်သူ့ကိုဆေးရုံကိုပြန်ပို့ပေးခဲ့ရပြီးတော့ညတကောင်ကြော်ကြော်အချိန်ကလေးမှာပဲသူတည်ဆုံသွားတာဖြစ်ပါတယ်။ကလေးငယ်ဘာကြောင့်တည်ဆုံရလဲဆိုတာကဥတီမသိရသေးပါဘူး။နေဆက်လုံခြုံရေးအဖွဲ့တွေကတော့ဒီဖြစ်ရတဲ့အတွက်တိကျလွတ်လပ်တဲ့ပြန်လည်ဆစ်ဆင်းမှုတွေကိုတည်တည်ချာချာလှုပ်ဆောင်မယ်လို့ကတိပေးခဲ့တယ်လို့ American အမိမြေလုံခြုံရေးဌာနနဲ့ Guatemala အစိုးရတွေကိုအကြောင်းကြားထားတယ်လို့လည်းပြောပါတယ်။
အမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်တူတောင်းထားတဲ့ဘတ်ဂျက်မရမချင်းအစိုးရရန်တရားလက်ပတ်မှုတချို့ဆက်လက်ရပ်ဆိုင်းထားမယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်တဲ့အတွက်အစိုးရရန်တရားရပ်ဆိုင်းထားမှုတွေအဆုံးသတ်မဲ့အရေးအလွန်ကွာနေစေဖြစ်ပါတယ်အစိုးရရန်တရားတချို့ရပ်ဆိုင်းထားမှုဘယ်တော့အဆုံးသတ်မဲ့ဆိုတာသူ့အနေနဲ့မပြောနိုင်ကြောင်းဒါပေမဲ့နယ်စပ်တတိုင်းပဲဖြစ်ဖြစ်နယ်စပ်ချန်စီယိုပဲဖြစ်ဖြစ်ဘလို့ပဲခေါ်ခေါ်အဲ့ဒီအတွက်တူတောင်းထားတဲ့ဘတ်ဂျက်မရမချင်းအစိုးရလုံငန်းတချို့ကိုဆက်ပြီးရပ်ဆိုင်းထားမှာဖြစ်ကြောင်းအင်ဗျူရောအိုဗယ်ရုံးခန်းကနေပြည်ပမှာတာဝန်ကျနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကတစ်ဆင့်စကားပြောကြားစဉ်သမ္မတထရန့်ကထပ်တင်းပြောဆိုခဲ့တာပါအစိုးရရန်တရားလေးပုံတပုံရပ်ဆိုင်းထားရတဲ့အတွက်အလုံမစင်းကြရတဲ့ပြည်ထောင်စုအစိုးရဝန်ထမ်းထောင်ပေါင်းများစွာဟာလည်းမက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်မဲ့ကိစ္စကိုထောက်ခံကြကြောင်းသမ္မတထရန့်ကပြောပါတယ်ဒါပေမဲ့အဲ့ဒီလိုပြောဆိုမှုအတွက်သမ္မတမှာခံလုံးနဲ့အထောက်အထားပြစရာတော့မရှိပါဘူးအစိုးရရန်တရားတွေရပ်ဆိုင်းထားရမှုကိုဒီမိုကရက်တစ်ဘက်ကအဆုံးသတ်ပေးဖို့သမ္မတထရန့်ကတနင်္လာနေ့မှာတောင်းဆိုလိုက်တယ်လို့ဒီမိုကရက်တစ်ဘက်ကလည်းသမ္မတဟာတိုင်းပြည်ကတောင်းကနေဖြစ်အောင်လှုပ်ဆောင်နေတယ်လို့ပြစ်တင်ပြောဆိုကြပါတယ်
Nissan Motor Company တွဲပယ်မှုဆောင်အရာရှိဟောင်းဖြစ်သူ Greg Kelly ကိုဆက်လက်ပြီးထိန်းသိမ်းထားဖို့အတွက်အစိုးရရှင်းနေရတဲ့ပန်ချချက်ကို Tokyo တရားရုံးကနေပယ်ချခဲ့ပြီးတဲ့နောက်အင်ကန်နီကသူ့ကိုဂျပန်အကြီးတောင်ကနေပြန်ပြီးလွှတ်ပေးလိုက်ပါတယ်။ခရိုင်တရားရုံးကသူ့ကို American Dollar 63,600 အာမခံနဲ့ပြန်ပြီးလွှတ်ပေးလိုက်တာဖြစ်ပါတယ်။ Kelly ဟာဖြုတ်ချခံခဲ့ရတဲ့ Nissan Company အကြီးငယ် Carlos Ghosn ရဲ့လဆောင်ငွေတဲကနေဒေါ်လာငွေ44သန်းစင်းရင်းလျှော့ပြမှုနဲ့ဆက်ဆွဲခံပြီးရပ်ပေါင်း39ရက်ကြာအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ Kelly ကိုအခုလိုတရားဆွဲဆိုမှုဟာ Ghosn တယောက်သူ့ယာတုကိုအလွဲတုံ့ဆန်လုပ်ခဲ့မှုနဲ့ပတ်သက်ပြီး Nissan Company နဲ့ဂျပန်အစိုးရရှင်းနေတွေကဖော်ထုတ်အရေးယူဖို့ကြိုးစားမှုရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ကယ်လီကိုတရားရုံးကနေပြန်ပြီးလွှတ်ပေးလိုက်ပေမဲ့သူဟာတရားရုံးခွင့်ပြုချက်မပါဘဲဂျပန်နိုင်ငံပြင်ပကိုတောရောက်ခွင့်မရှိတယ်လို့အမှုနဲ့ဆက်နွယ်နေသူတွေနဲ့လည်းတွေ့ခွင့်မရှိပါဘူး
။ အင်ဒိုနီးရှားနိုင်ငံကဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ဆွန်ဒါကျွန်းဆွယ်တစ်ဖက်စီကဆူမတရာနဲ့ဂျာဗာပြည်နယ်တွေမှာကယ်ဆယ်ဝန်ထမ်းတွေကဆယ်ရန်တရာအကြီးကြီးတွေအနှံ့ခံခွေတွေအဝေးထရိန်ဒရုန်းယာဉ်တွေတုံးပြီးအသက်ရှင်ကျန်နေသူတွေကိုလိုက်လံရှာဖွေနေပါတယ်ဆူနာမီကြောင့်သေဆုံးသူအရေအတွက်ဟာ429ဦးရှိသွားပြီဖြစ်ကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကအင်္ဂါနေ့မှကြေညာခဲ့ပါတယ်ဆူနာမီကြောင့်ထိခိုက်ဒဏ်ရာသူ1400ကျော်ရှိပြီးဘေးကင်းရာကုန်းမြင့်ပိုင်းကိုထွက်ပြေးတိမ်းရှောင်သူအရေအတွက်ဟာလည်းထောင်ထဲချီရှိတယ်လို့ဆိုပါတယ်ကျိုးတင်တည်ပေးချက်မရှိဘဲဆူနာမီရေလိုင်းကြီးတွေဟာအင်ဒိုနီးရှားနိုင်ငံကလူသွားများတဲ့ကမ်းခြေတွေနဲ့ကမ္ဘာလယ်ခီးစည်တွေအလားများတဲ့ဟိုတယ်တွေကမ်းခြေမှာရှိတဲ့လူနေအိမ်တွေကိုဝင်ရောက်ရိုက်ခတ်ခဲ့တာဖြစ်ပါတယ်။အနက်ကရာကာတိုအာမိတောင်ပောက်ကွဲပြီးနောက်ပိုင်းရေအောက်မှာမြေပြိုမှုနဲ့အဲ့ဒီဒီရေတက်တာပေါင်းပြီးဆူနာမီဖြစ်ခဲ့တာလို့မိုးလေဝသရာသီဥတုနဲ့ဘူမိဗေဒဌာနကပြောပါတယ်။မိတောင်ဟာဆက်လက်ပောက်ကွဲနေစေဖြစ်တာအပြင်ဒီရေတက်ချိန်လည်းဖြစ်နေတာကြောင့်ထိကိုက်ပျက်စီးစေနိုင်တဲ့ရေလိုင်းတွေထပ်မံရပ်ခန့်နိုင်ကြောင်းအာဏာပိုင်တွေကသတိပေးပြောကြားထားပါတယ်။အင်္ဂါနေ့ကအရေးပေါ်သတိပေးချက်အမှားယွင်းပြီးထွက်ပေါ်လာတာကြောင့်ဒေသခံတွေစိုးရိမ်ပြီးထွက်ပြေးကြကြပါသေးတယ်။ဒါပေမဲ့မိတောင်ပေါက်နေတာကဇွန်လတည်းကဖြစ်ပြီးအခုတက်တောင်အင်အားပြင်းတာမို့မိတောင်ကြောင့်ဆူနာမီဖြစ်တာလို့အတိမပြုနိုင်သေးပေမဲ့ဘာကြောင့်ဖြစ်ရသလဲဆိုတာစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲက VOA အင်ဒိုနီးရှားဌာနကိုပြောကြားခဲ့ပါတယ်။
ဒီရေအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနိုင်ငံဆူဗန်ဘူရီခေမှာပြီးခဲ့တဲ့သတင်းပတ်တုန်းကအပျောက်ဆုံးနေတဲ့နှစ်နှစ်သားအရွယ်ကလေးငယ်ကိုသူပျောက်ဆုံးခဲ့ရနေရအနည်းကရေကန်ထဲမှာတေဆုံးရတာပြန်ပြီးတွေ့ခဲ့ရပါတယ်ဆူဗန်ဘူရီခေအတွင်းကဧကပေါင်းရာနဲ့ချီကျဲဝင်းနဲ့ဂျန်တော်ထဲမှာဒီဇင်ဘာလ18ရက်နေ့မနေ့မှာပျောက်ဆုံးသွားတဲ့ကလေးငယ်ကိုဒီဇင်ဘာလ25ရက်နေ့မှာပြန်တွေ့ခဲ့တာပါဒီကလေးငယ်ပျောက်ဆုံးသွားပြီးတဲ့နောက်ဒီဇင်ဘာ19ရက်နေ့ကစပြီးထိုင်းအာဏာပိုင်တွေကရဟတ်ယာဉ်တွေတုံးပြီးရှာဖွေခဲ့တယ်လို့ရင်းငုတ်သမားလူဝင်အားဆင်တွေအနှံ့ခံခွေးတွေတုံးပြီးရှာဖွေခဲ့တာဖြစ်ပါတယ်ကလေးငယ်ဟာသွေးရသားရောတေဆုံးတာဟုတ်မဟုတ်ဆိုတာကိုဆက်ပြီးစစ်ဆေးသွားမယ်လို့ဆူဗန်ဘူရီမျိုးပိုင်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အဖြစ်အဆန်ကိုသတင်းတွေပြီးမှဆောင်မျှော်နားဆင်နိုင်ပါတယ
် Facebook မှာပေါ်ကင်တော့ကဗီယက်နမ်နိုင်ငံဟာဗီယက်နမ်နိုင်ငံကအထင်ကရဟာလောင်ဘေးဒေသအနီးဝန်းကျင်အရတေမှာစစ်ပွဲရေးပုံမျိုးတိုးတက်လာအောင်လှုပ်ဆောင်ဖို့တခုခုလိုနေသလိုဗူကင်ချီအနေနဲ့ခန်းစားခဲ့ရတာပါဗူကင်ချီဟာခရိုင်ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးနဲ့ထောက်ပံ့ရေးဌာနကဒုတိယအကြီးအကဲပါသူအနေနဲ့အစိုးရဌာနရဲ့ website ပေါ်ကိုဓာတ်ပုံတွေ copy ကူးတင်တာစာရေးအရှိအဟိရေးပြီးတက်ဆိုင်ရမယ့်ဆန္ဒနယ်တွေကိုပို့နေရတဲ့အလို့ဟာတစ်ဖက်သက်ဆန်တဲ့အလို့ဖြစ်တယ်လို့ယူဆခဲ့တာပါဒါပေမဲ့ကွန်နင်းခရိုင်အကြောင်း Facebook ဆာမျက်နှာဖွင့်လိုက်တဲ့အချိန်မှာတော့ Wu Kimchi နဲ့ဒေသခံတွေအကြား Wu Kimchi နဲ့စီးပွားရေးလုပ်ငန်းရှင်တွေအကြားအပြန်အလှန်ပြောဆိုဆွေးနွေးမှုတွေစတင်ဖြစ်ပေါ်လာခဲ့ပါတယ်ဒါကြောင့်လေလူမှုကွန်ရက်အကြောင်းအစိုးရဝန်ထမ်းတွေပို့တည်တင်ပြီးတိုင်းပြည်အတွင်းကလူတွေနဲ့တသားတည်းဖြစ်အောင်အနောက်ကနေအချိန်မီလိုက်လုကြဖို့လိုတယ်လို့မြင်လာပါတယ်။ပြည်နာနိုင်ငံမှာ Facebook နဲ့လူမှုကွန်ရက်တွေကိုတွင်းတွင်းကျယ်ကျယ်အသုံးပြုနေကြကြောင်းဒါပေမဲ့လူမှုနဲ့ထိတွေ့ဆက်ဆံတဲ့နေတဲ့အစိုးရဌာနတွေအနေနဲ့အဲ့ဒီလူမှုကွန်ရက်တွေကိုအသုံးပြုမှုနည်းနေသေးတယ်လို့ Wu Kimchi ကပြောပါတယ်။ကမ္ဘာတစ်ဝန်းကအစိုးရတွေက Facebook အနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြင်ပုံမပွင့်လင်းမြင်တာမှုရှိရတဲ့တောင်းဆိုနေကြချိန်မှာပြည်နယ်အစိုးရအရာရှိတွေကတော့ Facebook ကိုပုံမအသုံးပြုနိုင်မယ့်နည်းလမ်းတွေကိုရှာလာနေကြတာပါဒီအတွက် Facebook ဘက်ကလည်းဝမ်းသာအားရကြိုးစွနေပါတယ်ဒါကြောင့်လည်းပြည်နယ်နိုင်ငံလူဦးရေစုစုပေါင်းရဲ့ထက်ဝက်လောက်ဖြစ်တဲ့52တန်းသော Facebook အသုံးပြုသူပြည်နယ်ပြည်သူတွေနဲ့အဆင်ပြေအောင် Facebook ကစ조사လုပ်ဆောင်နေပါတယ်ထိတ်တန့် Facebook အရာရှိတွေကိုပြည်နယ်ကိုဆေးလွတ်တာအပြင်အသေးစားစီးပွားရေးလုပ်ငန်းတွေအတွက်လည်းအကြံပေးတာတွေလုပ်ဆောင်ပေးနေပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာမဲ့တနင်္ဂနွေနေ့ချင်းပါမယ်အခြေတင်အငင်းပွားပွဲဖြစ်နေတဲ့ရွေးကောက်ပွဲကာလအတွင်းကောက်ဆက်ပဇာမှာရှိတဲ့ရွန်ဂျာဒုက္ခတဲ့စခန်းတွေကို၃ရက်ကြာအဝင်အထွက်တွေပိတ်ထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကတနင်္လာနေ့မှာပြောပါတယ်ကောက်ဆက်ပဇာဒေသအရှိတောင်ပိုင်းနယ်စပ်တစ်လျှောက်ကိုလာမဲ့စနေနေ့မှာစတင်ပိတ်ဆို့မှာဖြစ်ပြီးတော့ဒီဒေသကနေဒုက္ခတွေတွေအပြင်ထွက်ခွင့်ရကြမှာမဟုတ်ပါဘူးဒီဇင်ဘာ30မှာချင်းပါမယ်ရွေးကောက်ပွဲမှာအာနာယအဝါမီလိဂ်ပါတီကလက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာဟာစရုပ်ထအချင်းမြောက်ပြန်ပြီးတော့ဝင်ရောက်ရွေး ေးခံမှာဖြစ်ပါတယ်။ရှိခ်ရှာစီနာအစိုးရဟာပြီးခဲ့တဲ့ဩဂုတ်လတုန်းကမြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးခိုလုံလာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ကိုလက်ခံခဲ့တဲ့အတွက်နိုင်ငံတကာရဲ့ချီးကျူးမှုကိုရရှိထားတာဖြစ်ပါတယ်။ရွေးကောက်ပွဲကာလတွင်ကောက်ဆက်ပဇားမှာရှိတဲ့အာနာပိုင်တွင်နေတဲ့ဒုက္ခသည်တွေကိုရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာအသုံးချမခံရအောင်ဟန်တားပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမင်းကြီးမိုဟာမက်အဗ်ဒူခလမ်ကအမိန့်ပေးထားကြောင်းပြောပါတယ်။ဒီအစီအစဉ်ကလုံခြုံရေးအဆောင်ရမှုဖြစ်ပြီးပို့ပိတ်ဆို့မှုအတွင်း NGO အမှုတန်းတွေအနေနဲ့လည်းအရေးပေါ်ကိစ္စမဟုတ်ရင်စခန်းတွင်းကိုတွားရောက်ခွင့်ရှိမှာမဟုတ်ကြောင်း Mr. Kalam က AFP သတင်းကိုပြောပါတယ်။စခန်းတစ်ဝိုက်မှာလမ်းပိတ်ဆို့မှုတွေကိုအထူးလှုပ်ဆောင်မှာဖြစ်ကြောင်းရဲကပြောပါတယ်။နေကြားဆောင်တပ်တွေနဲ့ဒေသခံရဲ450ကျော်ကိုလည်းစခန်းမှာဆဲလွတ်ချထားမှာဖြစ်ကြောင်းပြောခွင့်ရရှိကပြောပါတယ်။ရေကောက်ပွဲအတွင်းအကြမ်းဖက်မှုများဖြစ်ပွားရမှာကိုစိုးရိမ်တဲ့အတွက်စစ်သားပေါင်းထောင်နဲ့ချီပြီးနိုင်ငံတော်ဝန်ကိုဆဲလွတ်ချထားတာပါ။လက်ရှိချထားပြီးပြည်သူစစ်2000နဲ့တူနောက်ထပ်စစ်သား3000ချထားဖို့စီစဉ်ထားပါတယ်။လုံခြုံရေးတပ်တွေကိုဒီဇင်ဘာ24ရက်ကစပြီး January 3ရက်နေ့အထိချထားမှာပါ။ Bangladesh အတိုက်ခံ BNP Bangladesh အမျိုးသားရေးပါတီကကိုယ်စားလှယ်အနည်းဆုံး150လောက်အတိုက်ခံခံခဲ့ပြီးရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုအတွင်းမှာအကြမ်းဖက်မှုကြောင့်လူအနည်းဆုံး6ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။
ကမ္ဘာတဝန်းကတန်ပေါင်းများစွာသောခရီးယံဘာသာဝင်တွေခရစ်စမတ်ပွဲတော်ကိုဆင်နွှဲနေကြခြင်းမှာပဲပိုဟမင်းကြီးဖရန်စစ်ကအငင်းကြီးနဲ့တဟာရစိတ်ထားရှိကြဖို့တောင်းဆိုလိုက်သလိုဗြိတိသျှပြည်မကြီးအဲလိဇဘက်2ကတော့လူမျိုးနွယ်စုအလိုက်ဖွဲ့စည်းမှုမလုပ်ကြဖို့တတိပေးပြောကြလိုက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ကလေးတူကိုဆန်တာကလော့စ်ကိုအပေါ်ယုံကြည်သလားလို့မေးခွန်းမေးလိုက်တာကြောင့်အများပြည်သူဒေါသထွက်စရာဖြစ်စေခဲ့ပါတယ်။စီးရီးယားယင်မင်နဲ့တခြားကမ္ဘာပြည်ပကဖြစ်နေတဲ့ဒေသတွေမှာငြင်းငြင်းရရှိရေးတောင်းဆိုထားတဲ့ Orbit at Orbit မြို့တော်နဲ့ကမ္ဘာကြီးတို့လို့အတိပေးရတဲ့ပိုဟမင်းကြီးဖရန်စစ်ရဲ့6ကြိမ်မြောက်ခရစ်စမတ်တရားကိုလူပေါင်း5000လောက်ဗာတီကန်မြို့တော်မှာစုဝေးကျင်းပခဲ့ကြပါတယ်။ယေရှုခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်ကိုဆင်နွှဲဖို့ဗာတီကန်မြို့တော်ကစိန့်ပီတာယင်ပြင်ကိုအင်္ဂါနေ့ကရောက်လာကြသူတွေကိုပိုဟမင်းကြီးကပျော်ရွှင်ပွဲခရစ်စမတ်အခါတမရမှာသူဖြစ်စေချင်တာကတော့တဟာရစိတ်ထားရှိကြဖို့ဖြစ်ကြောင်းပြောပါတယ်။တဟာရစိတ်ဆိုတဲ့နေရာမှာနိုင်ငံအသီးသီးယဉ်ကျေးမှုအသီးသီးအကြလူတူးချင်းစီအကြအတွေးအခေါ်မတူသူအချင်းချင်းအကြဘာသာတရားမတူသူအချင်းချင်းအကြဖြစ်ကြောင်းပိုဟမင်းကြီးကပြောပါတယ်။အခုသတင်းပတ်ဟာတက်တော်82နှစ်ရှိပြီဖြစ်တဲ့ပိုဟမင်းကြီးအတွက်အလို့ရှုပ်ဆုံးကာလဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ခင်မြို့တက်နဲ့ကိုဇော်ဝင်းလိုင်းတို့ညင်ညာခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ဒီနေ့2018ခုနှစ်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်ခဲ့တဲ့ Christmas အချိန်မှာကမ္ဘာတဝန်းတဦးပေါ်တဦးချစ်ချစ်ခင်ခင်နဲ့မေတ္တာထားပြီးတော့ရိုင်းမင်းကူညီကြဖို့ပိုဟမ်မင်းကြီးဖရန်စစ်ကဆုတောင်းပေးခဲ့သလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ဆီးရီးယားယီမင်အစ္စရေးနဲ့ပါလက်စတိုင်းဒေသတွေမှာလည်းဒီမေတ္တာတရားနဲ့ငြိမ်းချမ်းမှုကိုရဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာလည်းပြည်သူချင်းချင်းလေးစားချစ်ခင်မှုနဲ့ငြိမ်းချမ်းမှုကိုဖော်ဆောင်နိုင်မှာဖြစ်ကြောင်းနဲ့ပိုဟမ်မင်းကြီးရဲ့ဆုတောင်းစကားကိုအမေရိကန်နိုင်ငံရောက်ခရီးယံဘာသာရေးခေါင်းဆောင်တွေကကြိုဆိုလိုက်ကြပါတယ်ဒီကြောင်းပြေဆုံးတော်ခင်မျိုးသက်ပြောပြပေးပါပါ
Per questo il mio augurio di buon Natale è un augurio di
fraternità ဘွယ်ကောင်းတဲ့ခရစ်စမတ်ခါတမရမှာတူးနဲ့တူးမြေတားထားပြီးရန်ပင်ကူညီကြဖို့ဆုတောင်းပါတယ်ယဉ်ကျေးမှုတိုင်းနဲ့နိုင်ငံတိုင်းကပြည်သူအားလုံးချစ်ချစ်ခင်ခင်နဲ့မြေတားထားကြဖို့မြတ်တတရားကအယူအဆကွဲပြားသူဖြစ်ပါစေလေးလေးစားစားနဲ့နားထောင်နိုင်စွာရှိစေသလိုဘာသာမတူသူတွေကြားလဲမြတ်တတရားထားနိုင်ပါတယ
်ပိုယဟန်မင်းကြီးဖရန်စစ်ကခရစ်စမတ်နေ့မှာစိန့်ပီတာစ်ဘုရားကျောင်းဗဟိုလသာဆောင်ပေါ်ကနေကမ္ဘာတဝန်းကကက်သလစ်ခရစ်ယာန်ဘာသာဝင်တသန်းကျော်အတွက်ဆုတောင်းမင်္ဂွန်ပြောကြားခဲ့တာဖြစ်ပါတယ်လူသားအားလုံးညီရင်းအကိုမောင်ရင်းနှမတွေဖြစ်ကြကြောင်းနဲ့လူမျိုးဘာသာစကားနဲ့ယဉ်ကျေးမှုမျိုးစုံကြားမှာဝေမျှခံစားနေရတဲ့လူသားအားလုံးပေါ်မှာမြတ်တာတရားယုံကြည်လက်ခံမှုနဲ့လေးစားမှုတွေကနေလွတ်မြောက်ရှင်သန်မှုတွေပေါ်ထွန်းလာတယ်လို့ဖယားသားတော်ကပြောကြားခဲ့ကြောင်းလည်းပုံယဟန်မင်းကြီးကပြောပါတယ
် Allora le nostre differenze non sono un danno o un pericolo
ကျွန်တော်တို့ရဲ့မတူကွဲပြားမှုတွေကပျက်စီးစေတာဒါမှမဟုတ်အနေရဖြစ်စေတာမျိုးမဟုတ်ပဲပိုပြီးအင်အားဖြစ်စေမဲ့အကြောင်းရင်းပဲဖြစ်ပါတယ်ဒါကဘာနဲ့အလားတရံတူတယ်လဲဆိုရင်အမှုပညာရှင်တယောက်ကအယောင်အသွေးမျိုးစုံပါတဲ့အပိုင်းအစတွေနဲ့ပေါင်းစပ်ထားတဲ့ mosaic ပကြီးကားတစ်ချက်ကိုဆွဲလိုက်တယ်လို့ပါပဲအပိုင်းအစတွေအယောင်စုံလေးပိုကောင်းလေးဆိုတဲ့သဘောပါ
ကမ္ဘာတလောမှာကာလကြာရှည်စစ်ပွဲတွေဖြစ်ပွားနေတဲ့အရှိလေပိုင်းဒေတာငင်းချမ်းရဲ့အတွက်အချင်းချင်းတဟဇာတာမျှတာစွာနေထိုင်ကြဖို့ပုံဟန်မင်းကြီးကဆူတောင်းပေးနေတာဖြစ်ပါတယ်ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဒေတာကန်တွေအတိဒုက္ခရောက်နေရတယ်ဆီးရီးယားနဲ့ယီမန်နိုင်ငံတွေအပြင်အနှစ်80ကျော်ထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားနေတဲ့ အစ္စရေးနဲ့ပါလက်စတိုင်းမှာပါမတူကွဲပြားမှုတွေကိုညှိနှိုင်းပြီးငြိမ်းချမ်းမှုရအောင်လုပ်ဖို့အတွက်တိုက်တွန်းနေတာဖြစ်ပါတယ်။ပုံရဟန်းမင်းကြီးရဲ့အခုလိုပန်ကြားချက်ကိုအမေရိကန်ရောက်မြန်မာနိုင်ငံသားခရီးရန်ခေါင်းဆောင်တွေကကြိုဆိုလိုက်ကြပြီးမြန်မာနိုင်ငံမှာလည်းအလားတူကြံ့သုံးကြဖို့လိုတယ်လို့ KBC ကချင် Baptist Convention အဖွဲ့အကြီးကဆရာတော်ဒေါက်တာမော်ဆန်းအောင်ကပြောပါတယ်
ပေါ်ရဟမီကြီးဖြစ်စီချင်တဲ့အရာပေါ့လေနော်ကျွန်တော်တိုင်းပြည်မှာမတိုင်းသားပေါင်းစုံမိသင်းနေထိုင်ကြတဲ့နိုင်ငံဖြစ်တဲ့အားလျော်စွာသူ့ထက်ငါပိုတယ်ဆိုတဲ့စိတ်ဆန္ဒကိုရှိသားမတင်မဲနဲ့ပေါ့လေနော်ကဘာမီကြီးငိမ့်ချမှုကကျွန်တော်တို့ရဲ့လူပေါင်းအဖွဲ့အစည်းမှာပဲအခြေတည်ရမှာဖြစ်တဲ့အတွက်သူ့အနေနဲ့ဒီအကြောင်းအရာတွေကိုပို့ပြီးတော့ focus address လုပ်ဖို့အတွက်တိုက်တွန်းတယ်လို့လည်းကျွန်တော်ယူဆပါတယ်ဗျသူတင်ကျွန်တော်မြန်မာပြည်ကြီးမှာတော့ဖြစ်တိုင်းသားပေါင်းစုံမတူကွဲပြားတဲ့ကျွန်တော်ရိုးရထုံးသားတလေးတွေနဲ့ရှိကြတဲ့တိုင်းပြည်ပြည်သားတွေစုဖွဲ့ပြီးတော့နေထိုင်ကြတယ်ဆိုတဲ့အခါကျတော့အေးပို့ပြီးအသေးပဲရှိလို့ကျွန်တော်ခံယူပါတယ်ဗျ
မြန်မာနိုင်ငံမှာလွတ်လပ်ရရခဲ့တာအနှစ်80ကျော်ကြာလာခဲ့ပေမဲ့တိုင်းသားဒေသတွေမှာမငြိမ်းချမ်းနိုင်သေးတာကြောင့်အခုလိုခရစ်စမတ်အချိန်အခါမှာငြိမ်းချမ်းစေဖို့ပါဆုတောင်းပေးခဲ့ပါတယ
်ကျွန်တော်အမိမြန်မာပြည်ကြီးမှာကချင်၊ကယားပြင်၊ချင်းမမာမွန်ရခိုင်ရှာတိုင်းသားပေါင်းစုံမိတင်နေထိုင်ကြတဲ့တိုင်းပြည်ကြီးမှာလည်းတခင်ခရစ်တော်ယူဆောင်လာသောငြိမ်းချမ်းခြင်းနဲ့အတူတကွကျော်ရွှင်ဝမ်းမြောက်ငြိမ်သက်ခြင်းဆုကျေးဇူးကောင်းခြင်းမင်္ဂလာတွေကိုခံရရှိပြီးကျွန်တော်မိမြန်မာပြည်ကြီးဒီလည်းစစ်မှန်သောဒီမိုကရေစီနိုင်ငံကြီးတစ်ခုအားဖြင့်ကမ္ဘာအလယ်၌တင့်တယ်နိုင်သောနိုင်ငံတစ်ခုဖြစ်ပါစေကြောင်းဆုမွန်ကောင်းတောင်းလိုက်ရပါတယ်
။မြန်မာနိုင်ငံမှာခရစ်စမတ်ပွဲတော်ကိုဒီနှစ်အတွက်ရန်ကုန်မြို့မှာစီစီကားကားကျင်းပခဲ့ပြီးခရစ်ယာန်ဘာသာဝင်တွေသာမကတခြားဘာသာဝင်တွေပါပါဝင်ဆင်နွှဲကြတာပါ။ပုဂံဟမ်းမကြီးဖရန်စစ်ရဲ့စိန့်ပီတာစ်ဘုရားကျောင်းမှာကျင်းပတဲ့ခရစ်စမတ်ညလူလူဝတ်ပြုဆုတောင်းပွဲကိုတောင်းနဲ့ချီတက်ရောက်ခဲ့ကြပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ပုဂံဟမ်းမကြီးဟာဗုဒ္ဓဘုရားမှာမင်းကွန်းပြောကြဖို့ရှိတယ်လို့နှစ်တကူအချိုနဲ့နှစ်တကူနေရမှာလေလူလူစုဝေးဘွဲတွေကိုတက်ရောက်ဖို့ရှိပါတယ် Hark the herald angels sing glory to the newborn king peace on earth and mercy mild God and sinners reconciled joyful all ye nations arise join the triumph of the sky with angelic hosts proclaim Christ is born in Bethlehem hark the herald angels sing glory to the newborn king
Underwood ဒီဆိုထားတဲ့ Christmas တင်ဖြစ်ပါတယ်ခင်ဗျာအခုမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုကြားပါမယ်2018ခုနှစ်အတွက်ကုလသမဂ္ဂဒုတိယညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်မှာထူးခြားချက်ကတော့မြန်မာနိုင်ငံမှာလူခွင့်ချုပ်ဖောက်မှုတွေကိုနိုင်ငံတကာတရားရုံးတွေမှာခေါ်ယုံတင်တရားစွဲနိုင်ရေးအမှုတင်နိုင်မှုအထောက်အထားချက်လက်တွေကိုကောက်ယူမဲ့ရန်ရာသည့်အတွက်ဘတ်ဂျက်ငွေဒေါ်လာ28,300,000မှာဖြစ်ပါတယ်အခုလိုမြန်မာရေးအတွက်ကုလသမဂ္ဂဘက်ကတန်ပေါင်းများစွာကုန်ကြခံပြီးတော့တည်ကြလွတ်လပ်တဲ့စောင့်ကြည့်စနစ်ရန်ရအစ်တကိုဘာကြောင့်တိဆောက်ရသလဲတကယ်ပဲဒီလောက်ရက်ကထိရောက်မှုရှိမလားဆိုတဲ့အကြောင်းမဲ့အင်ဂျင်နိုင်ဆက်ပြီးတော့ရှင်းပြပါဦးခင်ဗျာ
နယူးယောက်မှာကျင်းပခဲ့တဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဗန်နာရေးဆိုင်ရာပြင်စမကော်မတီကနေမြန်မာနိုင်ငံကလူခွင့်ရေးဖိနှိပ်မှုတွေကိုနိုင်ငံတကာတရားရုံးတွေမှာစစ်ဆေးအရေးယူနိုင်ဖို့ ongoing independent mechanism လို့ခေါ်တဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့ဖွဲ့စည်းမှုအပါအဝင်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးခရစ်စတင်ဘော့ဂနာနဲ့သူ့ရဲ့ရုံးအတွက်အသုံးစရိတ်ဘတ်ဂျက်ငွေအရင်ကဒေါ်လာ29သန်းရထားခဲ့တာပါဒါပေမဲ့တရုတ်နိုင်ငံကကန့်ကွက်ခဲ့ပြီးဘတ်ဂျက်ငွေတစ်ဝက်အထိရှော့ချဖို့တောင်းဆိုခဲ့ပေမဲ့အခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလက်မခံတာကြောင့်ခရစ်စတင်ဘာဂနာရဲ့မြန်မာပြည်တွင်းအသုံးစရိတ်ကို90ရာခိုင်နှုန်းလောက်ပဲရှော့ချလိုက်ပြီးဒေါ်လာ28သန်းသုံးစွဲဖို့ပြင်စမကော်မတီကပြီးခဲ့တဲ့စနေနေ့ကအတည်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ထောက်ခံပေးခဲ့တဲ့ကနေဒါနိုင်ငံကအားရကျေနပ်မိကြောင်းကုလသမဂ္ဂဆိုင်ရာကနေဒါကိုယ်စားလှယ်ကကော်မတီစည်းဝေးပွဲမှာအခုလိုပြောသွားပါတယ်။
Canada is particularly pleased that the action taken today enables
the Canadian committee in the ဆောင်ရွက်မှုတွေထဲမှာအထူးသဖြင့်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုအေးအေးယူအပြစ်ပေးနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်မဲ့ ongoing independent mechanism ခေါ်တရားဝင်မှတ်တမ်းယူမဲ့အဖွဲ့ကိုအချိန်မီဖွဲ့စည်းနိုင်မှာဖြစ်တဲ့အတွက်ကနေဒါနိုင်ငံကအားရကျေနပ်မိပါတယ်။ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်ဟာပြည်တံကနေကင်းလွတ်ခွင့်ရှိနေတာကိုအဆုံးသတ်စေဖို့နဲ့ဆိုးဝါးလာတဲ့လူခွင့်ရေးဖိနှိပ်မှုတွေအကြမ်းဖက်မှုတွေအတွက်ပြစ်မှုကျူးလွန်သူတွေကိုအေးအေးယူအပြစ်ပေးနိုင်ဖို့အလွန်အမတန်အရေးပါလာပါတယ်။တနည်းအားဖြင့်ကမ္ဘာအလယ်မှာကုလသမဂ္ဂရဲ့ဂုဏ်သိက္ခာကိုလည်းမြင့်တင်စေမှာဖြစ်ပါတယ်
။မြန်မာဘက်ကတော့အခုလိုဗတ်ဂျက်ငွေသုံးစွဲမဲ့ကိစ္စပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာပါ။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖွဲ့ဝင်တဦးကပြင်စမကော်မတီစည်းဝေးမှာအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။
These mechanisms do not contribute constructively and it trains
ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စောင့်ကြည့်စနစ်ဟာအပြုသဘောမဆောင်တဲ့ပြင်ကုလသမဂ္ဂဝန်ထမ်းတွေတခြားအစီအစဉ်တွေကိုလည်းဖိအားပေးရရောက်ပါလေအထူးစောင့်ကြည့်ခံရတဲ့နိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘဲဖွဲ့စည်းထားတဲ့ဘယ်နိုင်ငံရေးဆိုင်ရာမစ်ရှင်အဖွဲ့မှစအပြုသဘောဆောင်ပြီးလက်ဆုပ်လက်ကမ်းပြနိုင်တဲ့ရလဒ်မျိုးထွက်အောင်လုပ်နိုင်လိမ့်မယ်လို့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့မယုံကြည်ပါဘူးဒါကြောင့်လေတရားလွတ်လပ်တဲ့စောင့်ကြည့်စနစ်တွေအသုံးပြုမဲ့ဘတ်ဂျက်ငွေရထားချက်ကိုမြန်မာဘက်ကထောက်ခံမှာမဟုတ်ပါဘူ
းကုလသမဂ္ဂဘက်ကမြန်မာအတွက်တရားလွတ်လပ်တဲ့စောင့်ကြည့်ရန်တရားစနစ်ကိုနဲ့ပတ်သက်ပြီးတော့ထူးခြားချက်ကိုတော့လူခွင့်ရေးသုတေသနနဲ့စီယုံလှုံ့ဆော်ရေးအဖွဲ့ဖြစ်တဲ့ရှေပြေးအတန်ရဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါက်ခင်အောင်မာကအခုလိုပြောပါတယ
်သူကလူခွင့်ရေးအချက်အလက်ကိုပဲကောက်ယူတာမဟုတ်တော့ဘူး။သူကကြတော့ဒီတရားရုံးမှာတရားစွဲနိုင်ဖို့အတွက်ခုံရုံးတင်နိုင်ဖို့အတွက်ကိုသူကတတ်တည်ခံအထောက်အထားကိုရှာဖွေကောက်ယူပြီးတော့မှအမှုပြင်တာဖြစ်သွားပြီ။ဆိုတော့ဒီအခုချပေးလိုက်တဲ့ဆိုတဲ့ဒေါ်လာ26သန်းဆိုတာကပြောမယ်ဆိုလို့ရှိရင်တော့ဒီရန်တရားအတိတ်ကြီးအတွက်ကိုပို့ပြီးတော့မှလုပ်ပေးလိုက်တဲ့သဘောပေါ့။
မြန်မာအစိုးရနဲ့စစ်တပ်ကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တွေနဲ့ပတ်သက်ပြီးတော့လေနိုင်ငံတကာဘက်ကအယုံကြည်မရှိကြောင်းပြသရာရောက်တယ်လို့ဒေါက်ခင်အောင်မာကပြောပါတယ
်မြန်မာနိုင်ငံမှာကမြန်မာအစိုးရအနေပြီးတော့မှဒီရခိုင်ကိစ္စဖြစ်ကြတဲ့ကရခိုင်ကိစ္စအခြေအနေရခိုင်ပြည်ချင်းတွေအတွက်ကိုဆိုပြီးတော့မှသူတို့ကော်မရှင်တွေဖွဲ့လာတာရှိတယ်ရှိလာတာကပြည်တွင်းကလူတွေနဲ့ပဲသူတို့တောက်လျှောက်ဖွဲ့ခဲ့တယ်စစ်တပ်ကပါတယ်ဒါပေမဲ့ဘယ်တော့မှဟိုကိုယ်နဲ့မြတ်တာမှုရှိစွာနဲ့မလုပ်ခဲ့တဲ့ခါကျတော့ဘာတွေဖြစ်လို့ဖြစ်မှလည်းမသိသလိုဘသူရဲ့ယုံကြည်ကိုးစားမှုမှလည်းမရဘူးပေါ့နော်အဖြေလည်းမထွက်ဘူးဒါပေမဲ့အခုနောက်ဆုံးတော့အစိုးရဖွဲ့ထားတဲ့ကော်မရှင်တစ်ခုရှိတယ်အဲ့ဒါကဖိလစ်ပိုင်ကအမျိုးသမီးတယောက်နဲ့ဂျပန်ကအမျိုးသားတယောက်နဲ့နောက်ပြည်တွင်းကလူကြီးနှစ်ယောက်ပါဝင်ပြီးတော့ပါမနော်ဒီလေးယောက်ဖွဲ့ထားတဲ့ကော်မရှင်ဆိုလို့ရှိရင်ဘာပဲပြောဖွဲ့တော့ဖွဲ့ထားတယ်တိုးတော်လည်းပဲသူတို့ရဲ့ဖွဲ့စည်းမှုဟာလည်းအရင်တော့ကဟိုနိုင်ငံခြားသားနှစ်ယောက်ပါတာလွဲလို့ရှိရင်ပွင့်လင်းမြင်တာမှုမရှိရရောဒီတာဝန်ယူမှုတာဝန်ခံမှုအတွက်ကိုပေါ်ဆောင်ပေးမဲ့သူရဲ့လုတ်ပိုင်ခွင့်ကိုမရှိနေတဲ့အခါကျတော့သူကငကိုရဲကဒီကော်မရှင်ကဟိုသူအများယုံကြည်ကိုးစားပွဲဖြစ်တဲ့အနေအထားမျိုးမရှိဘူးပေါ့နော်ဒါကြောင့်မလို့လေအခုဒီကုလသမဂ္ဂအနေနဲ့ကပြည်ရင်းကရန်ရီရီကယုံကြည်ကိုးစားစရာမရှိတဲ့အခြေအနေပေါ်မှာလေသူတို့ဘက်ကအခုလိုမျိုးနိုင်ငံတကာကုလသမဂ္ဂရဲ့ဖွဲ့စည်းပေးလိုက်တဲ့လွတ်လပ်တဲ့နိုင်ငံတကာရန်ရီရီမျိုးတွေကိုဖွဲ့စည်းဖို့အတွက်သူတို့ဘက်ကဆုံးဖြတ်ချက်ခိုင်မာသွားတာလည်းဖြစ်နိုင်တယ်ရှင
်ဒီနှစ်အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြမအရေးဆုံးဖြတ်ချက်မှာပါတဲ့ တီးခြားလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်အတွက်သုံးစွဲမဲ့ဒေါ်လာ28တန်းနဲ့မှာ26တန်းကိုတော့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ဦးဆောင်မဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့အပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှူးရဟီလီနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်တို့အတွက်သုံးစွဲမှာဖြစ်ပါတယ်ရှင်
โอเคကျေးဇူးများတင်ပါခင်ဗျာကိုလိုရှင်းပြတာအခုမြန်မာနဲ့ပတ်သက်တဲ့ဆက်ဆက်တဲ့သတင်းတစ်ပုဒ်ကိုကြားပါဦးမယ်ဒီထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲပရက်ွက်တဲကမြန်မာနိုင်ငံသားတွေအများစုနေထိုင်ရာအမိုက်ပုံကြီးရှိတဲ့နေရာနဲ့ဒီမကြာသေးခင်တုန်းကမြန်မာနိုင်ငံသားမိသားစု၄ဦးအသက်ခံရမှုဖြစ်ခဲ့တဲ့တဆိုင်လွတ်နေရာတွေကိုဒီဇင်ဘာလ25ရက်ခရစ်စမတ်နေ့တုန်းကထိုင်းအာဏာပိုင်တွေပိတ်ဆို့ရှာဖွေပြီးတော့တရားမဝင်နေထိုင်သူ90နီးပါးကိုဖမ်းဆီးသွားခဲ့ပါတယ်မဲဆောက်မြို့မှာရာဇဝတ်မှုတွေမွေးရစေဘွားရောင်းဝယ်မှုတွေနဲ့လူကုန်ကူးမှုတွေစတဲ့မှုခင်းတွေကိုဖြည့်ရှင်းဖို့ထိုင်းဒုရဲချုပ်နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေရဲ့အရေးပေါ်အစည်းအဝေးတစ်ခုလဲလုပ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ဒီထိုင်းခြေဆိုင်ကျွန်တော်ရဲ့သတင်းတော့မအေးမှာဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
မဲဆောက်မြို့နယ်အတွင်းမှာစိုးဝါးလာတဲ့လူသတ်မှုတွေဖြစ်ထားတာမူရစည်းဝါရောင်းဝယ်သူတွေနဲ့မူရရာဇာတွေနဲ့ဆက်နွယ်သူတွေပုန်းခိုနေကြတာတရားမဝင်စည်းဝါးရေးလုပ်ငန်းတွေကိုတရုတ်နိုင်ငံသားတွေအုပ်စုလိုက်လာရောက်ရင်းနှီးမြှုပ်နှံလုပ်ကင်နေကြတာတွေကိုအပြည့်ရှင်းလင်းနိုင်ဖို့အတွက်ထိုင်းလုံခြုံရေးကောင်စီကဒုတိယရဲချုပ်ချက်လန်ကရက်စီဝရာခန်ကိုရိုင်းဆင်းလာပြီးတက်ခရိုင်ဒေသအတွင်းကအစ်မင်းအရာရှိတွေနဲ့အတူဒီအပိုင်းအတွင်းမှာပဲအရေးပေါ်အစည်းအဝေးလုပ်ခဲ့ပါတယ်ဒီနောက်မှာတော့မြမမိသားစု၄ဦးတက်ဖြတ်ခံခဲ့ရတဲ့လူသတ်မှုဖြစ်ပွားခဲ့တဲ့နေရာနဲ့မဲဆောက်မြို့တမြို့လုံးကအမိုက်တွေစွပုံစွပစ်ရနေရာဖြစ်တဲ့အမိုက်ပုံနေရာမှာနေထိုင်ပြီးရှာဖွေစားတောက်နေကြတဲ့တရားမဝင်မြန်မာရွှေ့ပြောင်းလူသမားတွေကိုပိတ်ဆို့ဖမ်းဆီးခဲ့တဲ့အကြောင်းမဲပရက်ွက်မှာနေထိုင်သူတဦးကပြောပြပါဗျ
။ဒီနေ့အဲ့ဒီအမိုက်ပုံမှာကအရောက်စုစုကဖမ်းဆီးခဲ့တယ်။အရင်တော့လည်းအဲ့ဒီပုံကသူတို့ဖယ်လာတော့ခဏခဏဖယ်တော့ကွာ။အမဖယ်တဲ့သူတို့အဲ့ဘယ်နေရာမှာတပ်ဖို့ပြောင်းလာတာလဲဆက်ကြည့်တပ်ဖို့ပြောင်းလာတာ။အဲ့အမကပါရရဆိုသူကလတ်စတေးရတယ်ကောဘောဒီရတယ်အစားကြတောက်ကြရောအဲ့ဒီငပိငချောက်တို့တန်းကျင်ပြီးတော့အဲ့ဒီရတယ်ပြန်ပြီးတော့သူစမ်းစင်ပြီးပြန်ဆက်စားတော့သူတို့အဲ့အမိုက်ပုံနဲ့ဒီဇက်တဲ့နေရာဒီမှာတော့သူတို့နေတာ
အဲ့ခရရသူတရားမဝင်မြန်မာနိုင်ငံသားစုစုပေါင်း88ဦးဖမ်းဆီးခံခဲ့ရတာပါခက်ဆန်လို့ရက်ွက်ကတော့မြန်မာမိသားစုဝင်၄ဦးတက်ခံရတဲ့နေရာဖြစ်ပြီးအဲ့ဒီလူတက်မှုအတွက်တန်တရားရှိသူတွေကိုတော့ထိုင်းနဲ့မြန်မာအာဏာပိုင်တွေကဖမ်းမိထားပါပြီ။မဲပအမိုက်ပုံမှာမြန်မာနိုင်ငံသားတွေတဲထိုးနေထိုင်နေကြတဲ့အတွက်ကျန်းမာရေးဆိုင်ရာကူးစက်ရောဂါတွေဖြစ်ပွားလာတာ၊ရာဇဝတ်မှုတွေများပြားလာနေတာဟာဒေသခံကြေးရွာသားတွေအတွက်အနေရည်ဖြစ်လာနေတာကြောင့်ရှင်းလင်းခဲ့ရတာဖြစ်တယ်လို့လဲမဲဆောက်လူဝင်မှုကြီးကြပ်ရေးဦးစီးအရာရှိမာနယတနာပရာထက်ကပြောဆိုသွားပါတယ်မြမရွှေပြောင်းလူသမားငါးသိန်းတဲ့မနေနေထိုင်လောက်ကင်နေတဲ့ထိုင်းမြန်မာနယ်စပ်မြို့ဟာဖြစ်မြမနိုင်ငံသားအများစုအဝင်ထွက်လုပ်နေတဲ့နှစ်နိုင်ငံနယ်စပ်အဓိကနေရာတစ်ခုဖြစ်တယ်လို့တရားမဝင်နေထိုင်သူသိန်းနဲ့ချီပြီးရှိနေတာပါအဲ့ဒီထဲကအများစုဟာကျောင်းရာကြပန်းအလုပ်တွေစိုက်ပျိုးရေးလုပ်ငန်းတွေနဲ့အထည်ချုပ်ဆက်ချုပ်လုပ်ငန်းတွေမှာလုပ်ကြတာများပါတယ်။အခုဖမ်းဆီးတွေဟာတရားမဝင်နိုင်ငံသားကင်းစင်ရေးအတွက်လှုပ်ဆောင်တာဖြစ်တယ်လို့မူရစည်းဝါနဲ့ရာဇဝတ်မှုမှုကင်းတွေကြဆင်းအောင်ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။မကြသေးခင်တုန်းကတော့မဲဆောက်မျိုးကမူရရာဇာလို့ထင်ရှားသူတို့ဦးရဲ့နေအိမ်ကိုဝင်ရောက်ရှင်းလင်းရမှာမူရစည်းဝါတူလောင်တဲ့နေရာတွေနဲ့မြေအောက်နိုင်ငံတွေကိုပါတွေ့ရှိခဲ့ပြီးမူရရာဇာကတော့တိမ်းရှောင်သွားတယ်လို့ဆိုပါတယ်။အဲ့ဒီမူရရာဇာဟာထိုင်းမြန်မာနှစ်နိုင်ငံစလုံးရဲ့နိုင်ငံသားအတိမတ်ပြုလက်မှတ်တွေကင်ဆောင်ထားတယ်လို့လည်းထိုင်းအနာပိုင်တွေကပြောပြခဲ့ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုလည်းသိရှိခဲ့တယ်လို့သူ့ရဲ့အဓိကလက်ထောက်တွေကိုလည်းဖမ်းဆီးခဲ့ပါတယ်။ခပြေးတိမ်းရှောင်သွားတဲ့အဲ့ဒီမူရရာဇာဆိုသူကတော့ခံဝရမ်းထုတ်ထားဆဲဖြစ်ပါတယ်ရှင်။
အဲ့ဒါကတော့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံနယ်စပ်မှာရှိတဲ့မဲဆောက်မြို့မှာတရားမဝင်နေထိုင်သူ90လောက်ကိုထိုင်းအာဏာပိုင်တွေကအနေတော့ကဖမ်းဆီးသွားတဲ့ကြောင်းမှအိမ်မှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့ပို့ဖို့နေ့မနေ့ပိုင်းစီစဉ်တွေကိုအခုသတင်းရှင်များကြားနေရတာဖြစ်ပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စီစဉ်မှာအင်္ဂါညတရက်လေးတိုင်းဆွေးနွေးချက်ကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစားဆုံးကိုမနေ့7နာရီကနေ9နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပြည်ဝအမေရိကန်တန်မြန်မာပိုင်းက2018ခုနှစ်ဒီဇင်ဘာလ26ရက်ပေါ်တခုနှစ်မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုကျွန်တော်ဒုတိယပိုင်းနားဆင်ကြရမယ်ထင်ပါဆိုရင်တော့
တို့နိုင်ငံတော်ဆိုတာကစစ်တပ်ကိုအများစုကိုစားပြုနေတာဖြစ်တယ်ဆိုစစ်တပ်ဘက်ကနေပြီးတော့မှเนาะဒီလိုလွှမ်းမိုးပြီးတော့မှလှုပ်ထားတဲ့ဒီစဲဥပဒေတွေကိုလိုက်နာရမယ်လို့တစ်ဖက်သက်ပြောတာကတပြတ်တမှုမရှိဘူးပေါ့လေနော်
အဲ့ဒါကတော့အပြစ်အခက်လေးလာရက်ဆဲမယ်လို့မြန်မာစစ်တပ်ကကြီးညာခဲ့တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တခုဖြစ်ပါတယ်။အင်္ဂါညတရက်လေးလိုင်းစီစဉ်မှာအပြစ်ဆုံးဆက်ပြီးတော့နားဆင်ကြပါ။ American Indian 3နှုန်းဒီကိုလည်းကြားဖို့ရှိပါတယ်။အခုတော့ Indonesia နိုင်ငံက Tsunami နောက်ဆက်တွဲသတင်းကိုတင်ဆက်ပေးပါမယ်။ဆူနာမီဒဏ်ကိုအကြီးအကျယ်ခံလိုက်ရတဲ့အင်ဒိုနီးရှားနိုင်ငံဆွန်ဒါကျွန်းရေလက်ကြားကဒေသခံတွေဟာခရစ်မတ်ပွဲတော်ကိုဖျောင်းနိုင်ပြီးထွန်းညှိပြီးတော့အမျက်ရည်ဆက်လက်နဲ့ကျင်းပခဲ့ကြပါတယ်။ဆူနာမီရေလိုင်းဒဏ်ကြောင့်သေဆုံးသူပေါင်း429ဦးရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုနေတဲ့အချိန်မှာပဲဘီတန်ခိုင်ခရစ်တာမြို့မှာရှိတဲ့ခရစ်ယာန်တွေဟာခရစ်မတ်ပွဲတော်ကိုမဖြစ်ဖြစ်တဲ့နည်းနဲ့အကျဉ်းချုပ်ပြီးတော့ဆင်နွှဲခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဆူနာမီလိုင်းဒဏ်သင့်သူတွေအတွက်ဆုတောင်းပေးနေတယ်လို့အမေရိကန်ကသူတို့နဲ့အတူရပ်တည်သွားမယ်လို့ပြောလိုက်ပါတယ်။ဒီအကြောင်းပြေဆုံးကိုဇော်ဝင်းနိုင်စူးစီးပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းအနောက်ဖက်ကမ်းခြေကိုစနေနေ့ကရိုက်ခတ်ခဲ့တဲ့ဆူနာမီရေလိုင်းဒဏ်ကြောင့်သေဆုံးသူ429ဦးရှိသွားပြီလို့အစိုးရ BNDA စီမံခန့်ခွဲရေးဌာနအရာရှိတွေကအင်္ဂါနေ့မှာပြောကြားလိုက်တာပါ။သူတို့ဖျားကြောင်းကအသင်းဝင်တွေခရစ်မတ်ပွဲတော်အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်နေကြမှာပဲဒီဇင်ဘာ22ရက်စနေနေ့ကဆူနာမီဝင်ရောက်တိုက်ခတ်ခဲ့တာလို့ဖျားကြောင်းကတရားဟောဆရာမရူစမန်အနီတာစီတိုရပ်စ်ကပြောပါတယ်ဆူနာမီဖြစ်သွားပြီးတဲ့နောက်ပိုင်းအသင်းဝင်အများစုဟာမြို့ကနေဘေးကင်းရာကိုထွက်ပြေးတင်းရှောင်နေကြတဲ့အတွက်ခရစ်မတ်ပွဲတော်ကိုစီစဉ်ထားတဲ့အတိုင်းစီကားတက်မြိုက်စွာမကျင်းပနိုင်တော့ဘူးလို့သူကပြောပါတယ
်ဒါမမန်ရန်ချာနာစတဲ့ကာမီနာတာလီစီနီBiasanya kami pasang tenda.
Christmas ပွဲတော်ကိုသူစင်ကျင်းပနေကြအတိုင်းပြုလုပ်ကြဖို့ကျမတို့စီစဉ်ထားတာပါ။ဒါပေမဲ့ဒီနှစ်ကတော့ဆူနာမီရေလှိုင်းကြီးရိုက်ခတ်ခဲ့တာကြောင့်ခရိုင်နှစ်တွေနဲ့မတူတော့ပါဘူး။ကျမတို့ဖခင်ချောင်းကိုပုံမှန်လာနေကြသူတွေဟာဘေးကင်းရာကိုထွက်ပြေးတင်းရှောင်ကုန်ကြပါပြီ
။ဒါပေမဲ့ Nixon Sihombing လို့ခရီးယံဘာသာဝင်တဦးကတော့ကယ်ဆယ်ရေးဌာနကနေ Christmas နေ့မှာဖခင်ဝတ်ပြုဖို့ရောက်လာပြီးဒီနေ့ခရစ်တော်မွေးဖွားတဲ့နေ့ကိုကျိုးနွံစွာဆင်နွှဲပြခဲ့တယ်လို့ပြောပါတယ
် Biasanya kan kita merayakan dengan suka cita ya banyak orang
ya ဘုမန်တိုင်းဆိုရင်တော့ကျွန်တော်တို့တွေဟာ Christmas နေ့ကိုပျော်ရွှင်စွာဆင်နွှဲလေးရှိပါတယ်ဒါပေမဲ့ဒီနေ့ကတော့ Tsunami ဖြစ်သွားလို့ Christmas ပွဲကိုကျိုးနွံစွာပဲဆင်နွှဲပြကြပါတယ
် Tsunami ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ Sunda ကျွန်းဆွယ်တစ်ဖက်စီကဆူမထရာနဲ့ဂျာဗာပြည်နယ်တွေမှာကယ်ဆယ်ရေးဝန်ထမ်းတွေကဆက်ရံရအကြီးကြီးတွေအနှံ့ခံခွေးတွေအဝေးဒိန်ဒရုန်းယာဉ်တွေတုံးပြီးအသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါတယ်။ဆူနာမီဒဏ်ကြောင့်နေအိမ်ပေါင်းရာနဲ့ချီအပါအဝင်အဆောက်အုံပေါင်း1000ကျော်ပျက်စီးခဲ့ပါတယ်။ဒါ့အပြင်ထိခိုက်ဒဏ်ရာရသူ1400ကျော်ရှိပြီး154ဦးတည်းမနည်းလဲပျောက်ဆုံးနေတယ်လို့ဆိုပါတယ်။ဗန်တန်ဒေတာဟာဆူနာမီဒဏ်အဆိုးဝါးဆုံးခံခဲ့ရတဲ့နေရာဖြစ်ကြောင်းချက်ချင်းဒီအဖွဲ့ကပြောကြားလိုက်ပြီးလိုအပ်တဲ့အရေးပေါ်အကူအညီတွေနဲ့စာနာရိတ်ခါတွေကိုပို့ထားကြောင်းပြောပါတယ်။ဆူနာမီကြောင့်အင်ဒိုနီးရှားမှာမယုံကြည်နိုင်လောက်တဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ကြောင်းဆူနာမီဒဏ်ခံခဲ့ရသူတွေအတွက်အမေရိကန်ပြည်ထောင်စုကဆုတောင်းပေးနေသလိုအင်ဒိုနီးရှားပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကတဆင့်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားကြီးဌာနကလည်းဆူနာမီဒဏ်ခံခဲ့ရသူတွေအတွက်ဆုတောင်းပေးပါကြောင်းလက်ရှိအချိန်ထိတော့ဆူနာမီထဲမှာအမေရိကန်နိုင်ငံသားတဦးတယောက်မှပါသွားတယ်ဆိုတဲ့သတင်းအချက်လက်ရမှတ်ထားသေးကြောင်းလိုအပ်တာတွေကိုကူညီပေးဖို့အစဉ်အသင့်ရှိနေပါကြောင်းပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းကယ်ဆယ်ကူညီရေးလုပ်ငန်းတွေအတွက်အင်ဒိုနီးရှားအစိုးရလိုအပ်တဲ့အကူအညီတွေကိုပေးသွားဖို့အစဉ်အသင့်ရှိကြောင်းတင်းနေလာနေမှာပြောကြားလိုက်ပြီးဆူနာမီဒဏ်ကြောင့်သေဆုံးဒဏ်ရာရသူတွေအတွက်အင်မတန်ဆင်မကောင်းဖြစ်ရကြောင်းပြောပါတယ်။ စနေနေ့ဒေသစံတော်ချိန်ည9နာရီလောက်မှာကရာကာတိုဝါမီးတောင်ပောက်ကွဲပြီးနိုင်ဝက်လောက်ကြာမှာဆူနာမီရေလိုင်းကြီးတွေရိုက်ခတ်ခဲ့တာဖြစ်တယ်လို့မိုးလေဝသရာသီဥတုနဲ့ဘူမိယူပဗေဒဌာနကပြောပါတယ်အခုနှစ်စက်တင်ဘာ28ရက်နေ့တုန်းကလည်းဆူလာဝက်စီကျွန်းပေါ်ကပါလူးမြို့အနီးမှာငရင်လှုပ်ပြီးတော့ဆူနာမီရေလိုင်းကြီးတွေရိုက်ခတ်ခဲ့တဲ့အတွက်လူ2500ကျော်သေဆုံးပြီး9000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်အလားတူပဲ2004ခုနှစ်ဒီဇင်ဘာ26ရက်နေ့ကအိန္ဒိယသမုဒ္ဒရာအတွင်းငရင်လှုပ်ပြီးဆူနာမီရေလိုင်းကြီးတွေရိုက်ခတ်ခဲ့တဲ့အတွက်နိုင်ငံပေါင်း73နိုင်ငံကလူပေါင်း 232,600 ကျော်သေဆုံးခဲ့ရတာမှာအင်ဒိုနီးရှားတနိုင်ငံထဲတွင်လူပေါင်း 132,000 ကျော်သေဆုံးခဲ့ရပါတယ်ခင်ဗျာ
ကိုစောင်းဝိုင်းလိုက်ကျေးဇူးပါပါခင်ဗျာဒီကတော့နိုင်ငံကသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မှာပြက်ကျွန်တော်နဲ့မိုင်းကျင်းနိုင်တင်ပြပါမယ်ခင်ဗျာရိုဟင်ညာမု슬င်တွေကိုအိမ်ကနေမောင်းထုတ်ခဲ့ပြီးအခုတခါလုံးဝပြန်မလာနိုင်အောင်လုပ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီဇင်ဘာလ25ရက်နေ့ထုတ် The Washington Post သတင်းစာရဲ့ editor အပေါ်မှာရေးသားထားပါတယ်2019ခုနှစ်ဩဂုတ်လတုန်းကစလို့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့ရိုဟင်ညာတွေအပြင်းထန်နှိပ်စက်ခံခဲ့ကြရပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံခဲ့ကြရပါတယ်အခုနောက်ဆုံးထွက်ပေါ်လာတဲ့အစီရင်ခံစားတဲ့ဆောင်ရထွက်ပြေးခဲ့ကြသူတွေနေရက်ကိုလုံးဝပြန်မလာနိုင်အောင်လုပ်နေတဲ့ခြေလှမ်းတွေရှိနေတာကြောင့် ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဒုတိယအဆင့်ကိုရိုဟင်ညာတွေရင်ဆိုင်နေကြရပါတယ်ဒုက္ခသည်တွေနေရက်ပြန်လာရေးဂရိကဝတ်တွေရှိနေပေမဲ့ဒီဇင်ဘာလ17ရက်နေ့ကထုတ်ပြန်တဲ့ Reuters သတင်းဌာနရဲ့အစီရင်ခံစာအရသူတို့တွေပြန်လာဖို့အရေးကဖြစ်နိုင်ခြေမရှိသလောက်ပါပဲအစီရင်ခံစာထဲမှာဆက်သွေးဂျိုဒုကနေရိုက်ထားတဲ့ရိုဟင်ညာတွေအရင်တုန်းကနေခဲ့တဲ့နေရာတွေရဲ့လက်ရှိအခြေအနေတပ်ပုံတွေမြန်မာအစိုးရရဲ့မြေပုံတစ်ခုနဲ့တွဲဆုံဆက်သွယ်မေးမြန်းချက်တွေပေါ်ဝင်ပါတယ်အဖြစ်စီးခံရတဲ့ရိုဟင်ညာတွေနေခဲ့တဲ့နေရာတွေမှာအဆောက်အဦအစ်တွေတိစောက်နေပြီးအဲ့ဒီမှာဗုဒ္ဓဘာသာတွေကိုအစားထိုးနေထိုင်မှုစီစဉ်နေတယ်လို့ဆိုပါတယ်ဒီအခြေအနေတွေကရိုဟင်ညာတွေမူလနေရာကိုပြန်လာလို့မဖြစ်အောင်ဖန်တီးနေတာတွေပဲဖြစ်ပါတယ်မြန်မာအစိုးရကရိုဟင်ညာတွေကို NVC လို့ခေါ်တဲ့နိုင်ငံသားစီစီရေးတပ်တွေကကပြားကိုလက်ခံစေချင်တာပါရိုဟင်ညာတွေကတော့ဒီကပြားကိုလုံးဝမလိုချင်ကြပါဘူးသူတို့ဟာမျိုးဆက်လိုက်ဒီမြေမှာပဲမွေးဖွားကြီးပြင်းလာတာကြောင့်နိုင်ငံသားဖြစ်ခွင့်ရတယ်လို့ပြောကြပါတယ်သူတို့တွေကိုမြန်မာပြည်ပြန်လာပြီးနေထိုင်ခွင့်ပေးမယ့်အစားလုံးဝပြန်မလာနိုင်အောင်ချိန်ချောက်နေတာတွေကတော့မြန်မာအစိုးရရဲ့မှားယွင်းတဲ့စဉ်စားတွေးခေါ်မှုပါပဲလို့ The Washington Post သတင်းစာရဲ့အဒီတာအပေါ်မှာဖော်ပြထားပါတယ
်ရိုဟင်ဂျာဒုက္ခသည်တွေကမိဘမဲ့ကလေးတွေကိုမွေးစားနေကြတဲ့အကြောင်းဖျားသခင်စီကလက်ဆောင်ဆိုတဲ့ခေါင်းစဉ်နဲ့ဆူနီယာနာကူမာနဲ့ဖီယိုနာဝက်ပါစတိန်ဟတ်စ်တို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုဒီဇင်ဘာလ25ရက်နေ့ထုတ် The Guardian သတင်းစာမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာဒေသကကုတုပလောင်ဒုက္ခသည်စခန်းမှာမိုးရေအပြင်းထန်ရွာခဲ့တဲ့တညကအမျိုးသမီးတဦးကလေးမွေးဖွားတာကိုအသက်50အရွယ်Dilda Bugum ဆိုတဲ့ရိုဟင်ဂျာအမျိုးသမီးကဝိုင်းဝန်းကူညီပေးခဲ့ပါတယ်။ကလေးမွေးနေတော့မိခင်ကသွေးသွန်ပြီးသေဆုံးသွားခဲ့ပါတယ်။ဒီကလေးပြုစုဖို့ဖခင်ကငါ့ကိုပေးတာဖြစ်လိမ့်မယ်လို့ယူဆပြီးကလေးရဲ့ချက်ကျိုးကို Dilda ကိုယ်တိုင်ဖျက်ပေးခဲ့ပါတယ်။သူ့မှာသားသမီး၃ရှိပြီးမြမပြည်မာနေတော့ကလဲသူမပါ။အခုတော့အမေတစ်ကြိမ်ပြန်ဖြစ်ရပါပြီ။သူကကလေးကိုနှို့လဲမတိုက်နိုင်ကလေးကိုကျွေးဖို့လဲ Dilda မှာငွေမရှိပါဘူး။မြန်မာတပ်ဖွဲ့ဝင်တွေရဲ့အတ္တမပြုကျင့်မှုကြောင့်စွန့်ပစ်ခံရတဲ့မွေးကင်းစာကလေးတွေရဲ့အရေးအတွက်ကနှစ်ပတ်လည်ကာလမှာတိတိတသာတိုးလာခဲ့ပါတယ်။ Save the Children လူမှုကူညီရေးအဖွဲ့ရဲ့ခန့်မှန်းချက်အရ2018ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်တွေရဲ့မွေးဖွားတဲ့ကလေးတွေက48000လောက်ရှိတယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာဗနက်ဦးကလိင်အကြမ်းဖက်မှုတွေကြောင့်မွေးဖွားလာတယ်လို့ဆိုတာကတော့မရှင်းပါဘူး။ရိုဟင်ဂျာတွေအတွင်းမှာအခုလိုကလေးမွေးဖွားမှုတွေနဲ့ပတ်သက်ပြီးထုတ်မပြောကြပါဘူး။မရင်းကျင်းမှုတွေနဲ့ဆက်ဆက်နေတာကအထင်အမြင်သေးစေတာကြောင့်မှကိုဝင်ဖြတ်ချဖို့အမျိုးသမီးတွေအများအပြားဆေးတွေတောက်ကြတယ်။ဘာကြောင့်အခုလိုလုပ်တာလဲဆိုတာနဲ့ပတ်သက်ပြီးအများစုကအချင်းချင်းတောင်မပြောကြဘူးလို့ဒုက္ခသည်စခန်းအတွင်းရိုးရာလက်သက်တအုပ်ဖြစ်လုပ်နေတဲ့ဆယ်ရီဒါကတ်တွန်းဆိုတဲ့အမျိုးသမီးကပြောတဲ့အကြောင်း The Guardian သတင်းစာမှာဖော်ပြထားပါတယ်ရှင
်။အခုတော့မနက်ခင်းတိုင်းဒေါ်လာလာတန်တင်ဆက်ပေးနေတဲ့American Indian အသုံးနှုန်းစီစဉ်လက်ရောက်ပါပြီခင်ဗျာ
တို့ရရှိများရှင်အလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လဲ American Indian အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တာတဲ့ Indian စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူးဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
taking candy from a baby
ဖြစ်ပါလေဒီနေရာမှာ candy က candy ကတော့တခြားလို့မရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ BABY baby ကတော့တော်ရရှိများတိတဲ့အတိုင်းကလေးဖြစ်ပါလေကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါလေဒီအတုံးငယ်ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby
အဖွားစီကပတ်စံချေးရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အတိပေးရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby
ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ
Taking candy from a baby
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ပြည်ဝအမေရိကန်တန်ကဆက်ပြီးတော့တန်လွှင့်နေပါတယ်အခုတော့မင်းညတုံးကထုတ်လွှင့်ခဲ့တဲ့အင်ငါညတဲ့လေလိုင်းစီစဉ်ကိုနောက်တစ်ချိန်ပြန်ပြီးတော့ကြားမှာပါခင်ဗျာကိုသားညုံကစီစဉ်ထားပါတယ
်မင်္ဂလာပါခင်ဗျာအင်ငါနေ့ညပိုင်းတဲ့လေလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ညီငယ်လူငန်းစဉ်နဲ့ပတ်သက်ပါတယ်ရခိုင်ဒေသကလွှဲပြီးတော့ဒီမြမအရှိဖက်ဂျီအန်ဒေသမှာရှိတဲ့စစ်စင်းနေမြေအသီးသီးကဆေးလှုပ်ရှားမှုတွေအားလုံးကိုလ ీల ကြရပ်ဆိုင်ပြီးမယ်ဆိုပြီးတော့မြမစစ်တပ်ကကြီးညာခဲ့ပါတယ်ဒီကြီးညာမှုဟာအစိုးရရဲ့ညီငယ်ကျူးပန်းနေမှုအတွက်ထောက်ပံ့တကယ်ပဲဖြစ်စီမလားဒါမှမဟုတ်စစ်တပ်ဟာအစိုးရဩဇာအောင်မရှိဘူးဆိုတဲ့တိကျအင်အားစုသဘောတည်အောင်နေတာမို့ညီငယ်ရေးမှာအစိုးရထက်မြမစစ်တပ်ရဲ့အရေးပါမှုဟာပိုပြီးတော့ပေါ်လွင်လာလားအခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးကိုကျွန်တော်ပုတ်ကုတ်နှစ်ဦးပြဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးလာမောင်ရှိပါသူကတော့ညဉ့်ညင်းနဲ့ပြန်လဲတင့်မြေစင်တာရဲ့ပူးတွဲတည်ထောင်သူဖြစ်ပါတယ်ခင်ဗျာဦးလက်ရှိမှာဆိုရင်လည်းမြန်မာညဉ့်ညင်းကော်မရှင်အကြံပေး UPDGC ရဲ့အတွင်းမှုတာဝန်တွေကိုထမ်းဆောင်နေပါတယ်နောက်တူကတော့ဒီ UNFC ကပါညညတော်တိုင်းအသားလူမျိုးများကောင်စီရဲ့ပြောခွင့်ရသူဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောပါဆိုလို့ရှိရင်ရခိုင်အမျိုးသားကောင်စီရဲ့အတွင်းမှုတူလည်းဖြစ်ပါတယ်အဲ့တော့နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးလာမောင်ရှိကိုရင်ဖိတ်ခေါ်ကြည့်ပါတယ်ခင်ဗျာဦးလာမောင်ရှိကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါခင်ဗျ
ာဟုတ်ကဲ့ဦးလာမောင်ရှိခုနကကျွန်တော်ပြောသွားလို့ပါဒီတက်မတော်ဘက်ကနေပြီးတော့လီလာကြဆေးရဆိုင်ထားပင်တော့ညှိနှိုင်းဖို့ပေါ့နော်ညီငယ်ရေးလုပ်ငန်းအဲ့တော့ညီငယ်ရေးလုပ်ငန်းစဉ်လက်ရှိအစိုးရလုပ်နေတဲ့ညီငယ်ရေးလုပ်ငန်းစဉ်တွေအတွက်ဘယ်လောက်ထိအထောက်ပံ့ဖြစ်စေနိုင်မလဲတက်မတော်ရဲ့သဘောထားဘယ်လိုရှိလဲဦးလာမောင်ရှိရဲ့အမြင်သိချင်ပါတယ်ခင်ဗျာအရင်ဆုံ
းကျွန်တော်တို့ဒီဒီဇမလ27ရက်နေ့ရက်စွဲနဲ့တက်မတော်ကဘီဦးကြီးကျုံရုံရဲ့ဟိုထုတ်ပြန်ကြေညာချက်ကိုလည်းအတည်ပြုချက်ကကျွန်တော်တို့ဖတ်ရှုကြည့်ပါလားဒီမှာအပိုက်တက်မှာပေါ်ပြထားတာကဒီဒီဇမလာဒီစနေနေ့ကဒီ AED နဲ့အမှန်တရားတို့ကျွန်တော်တို့ဒီစင်နာချက်ကိုသိရှိတယ်ပြီးရင်တော့ညနေကော်မရှင်ကစင်နာချက်ကိုလည်းတွေ့ရတယ်ဒါကြောင့်မလို့ဒီပြကတက်ကမှုရစေတဲ့ဘောတူညရရှိဒီကိစ္စကိုငငယ်နေလိုက်ရဆွေးနွေးမယ်ဆိုတော့အပိုက်တက်မှာထုတ်ပြန်ထားပါတယ်ဒီတို့လည်းအပိုင်းနှစ်မှာတော့ဒီသတ်မှတ်ထားတဲ့တမတော်ရဲ့ဒီစစ်တိုင်းဌာနချုပ်၅ခုနေရင်းမှာရှိတဲ့တန်နာလက်မှတ်ကင်အဖွဲ့စည်းများပေါ့သူတို့ကအစီလက်မှတ်ရေးထိုးအောင်ကြံတဲ့အဖွဲ့စည်းများတွေနဲ့တဖွဲ့ချင်းလည်းညီနေဆွေးနွေးမယ်လို့ကြေညာပါတယ်အပိုင်းတုံးမှာတော့ဒီအတွက်ကိုဒီဧပြီ30ရက်နေ့ထိ2019ဧပြီ30ရက်နေ့ထိဒီလေးလာတာကိုစစ်စင်းနေမြေလိုက်မှာစီးဆိုင်ရလှူရှားမှုပါလို့ရဆိုင်ထားပြီးမယ်လို့ဖော်ပြထားပါတယ်ဒါကြောင့်မလို့ဒီအခုဒီတက်မတော်ရဲ့သာဝေးဥရုပ်ရုံးရဲ့ပြင်ညာချက်ကအခုဆောင်ရနေတဲ့ညီငယ်ဖြစ်စင်မှာအများကြီးကိုအထောက်အကူပြုပြီးတော့ဒီလေးလာတဲ့သူအားလုံးအနေနဲ့လည်းတော်တော်လေးအတန်းအောနဲ့ပေါ့လေဒီလောက်ဖြစ်ဟိုဆောင်ရမယ်လို့မထင်ခဲ့ပဲဒါပေမဲ့ဒီဆောင်ရမှုကအားလုံးကတော့အကျိုးဆုံး
ဟုတ်ကဲ့ပါပါကျွန်တော်တို့အရင်တုန်းကဆိုရင်တမရဦးသိစင်လက်ထက်မှာဆိုလို့ရှိရင်ဒီတစ်ဖက်သက်ပြစ်ခတ်ရဆေးသဘောမျိုးကြီးညာပြီးတော့လုခဲ့တာမျိုးရှိတယ်အခုတမရကကြီးညာတော့ပေါ့နော်စစ်မြမဆွေးရတော့ကြီးညာတာမဟုတ်ပါဘူးတမရကကြီးညာတဲ့ခါကျတော့လေးလတာအချိန်မျိုးနဲ့ညင်းကိစ္စတွေတဖွဲ့ချင်းဆွေးနွေးရတယ်လုံလောက်ပင်လို့ရောယူဆပါလ
ားဒီနေရာမှာတော့ဒီ2000ဒီစစ်တပ်မှာဒီကျွန်တော်တို့ရခိုင်တောင်ပြည်ရဲ့တမရဦးသိစင်လက်ထက်မှာညီမဖိတ်ခေါ်တာတွေ့ရတော့ပေါ့နော်အဲ့လိုပဲစီတိုင်းနေရင်းနဲ့2000နဲ့ဒီ73ခုနဲ့ဒီ January လာဒီ20ရက်နေ့မှာဒီလိုမျိုးပဲပေါ့နော်ဒီရောက်ပိုက်တဲ့စနေကြောင့်နေဒီတစ်ခုလုံးမဟုတ်ပဲနဲ့အဲ့တုန်းကလိုင်ဇာမှာစစ်စ င်ရည်တွေလုပ်နေတာရှိတယ်။အဲဒီစစ်စင်ရည်တွေကိုဟိုတမောဘက်ကနေပြီးတော့ကြဆိုင်ထားမယ်ဆိုတဲ့တမောဘက်ကတစ်ဖက်တည်းကြဆိုင်ထားမယ်ဆိုတာမျိုးအဲကျွန်တော်တို့တွေးကြရပါတယ်။အခုတစ်ခေါက်မှာတော့ပို့ပြီးတော့နော်ကျဲပြိုင်တဲ့ဒီစစ်တိုင်းထားတဲ့၅ခုလုံးမှာဟိုကတမောဘက်ကဟိုကတစ်ဖက်တည်းဒီစီလုရှာမှုတစစ်စင်ရည်လိုတော့မပြောစီစစ်စင်နေမြေလိုက်မှာစီစံလှရှာမှုအလုံးရဆိုင်ပေးမယ်လို့ပြောတာပေါ့နော်ဒါကျွန်တော်တို့တော့အများကြီးကိုကောင်းတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီအရင်အတွေ့အကြုံတွေကျွန်တော်ပြန်ကြည့်ရင်ဒီတမတော်နဲ့ဒီကျွန်တော်တို့ KNU KLN ပေါ့နော်တပ်ဖွဲ့တွေကဒီနှစ်ပေါင်း60ကျော်လောက်တစ်ဖက်နဲ့တစ်ဖက်ကျွန်တော်တို့ဒီပစ်ခတ်တက်ခတ်မှုတွေရှိခဲ့တယ်ခင်ဗျာတပိမဲ့ဒီနောက်ဆက်တဲ့ဖိတ်ခေါ်တဲ့ဒီဖိတ်ခေါ်မှုပြန်ကြည့်လိုက်လို့ရှိရင်ဒီဝင်းကြီးအဆင့်ပေါ့လေကျွန်တော်တို့ဒီဝင်ကြီးဦးအောင်မင်းအဆင့်၃ချိန်နဲ့ကျွန်တော်တို့ဝင်ကြီးအဆင့်ဟိုတွေ့ပြီးတာနဲ့ဒီတက်ခိုက်တာတွေရစဲလိုက်တာတွေလက်မဲ့ရထူးနိုင်တာတွေလည်းတွေ့ကြရတယ် RCS နဲ့ဆိုရင်တော့အချိန်နဲ့ကျွန်တော်တို့ဒီ formal meeting ပေါ့နော် formal meeting နောက်ပေါ့ informal meeting အချိန်တွေ့ပြီးတော့ကျွန်တော်တို့အလုပ်ဖွဲ့တွေရောပဲတွေ့ပြီးတော့လက်မဲ့ရထူးလိုက်တာတွေ့တဲ့အတွက်အဓိကလိုအပ်တာကတော့နောက်ထပ်မှယူကြည်မှုနဲ့ဒီ political will ပေါ့နော်တကယ်ကိုညီငယ်အတွက်ဒီဆောင်ရွက်ချင်တဲ့အစ္စရာတိရှိမယ်ဆိုရင်တော့တက်မတော်ဆူပြူတာတော့တကားကျဲကျဲဖွင့်ပြထားတာဖြစ်တဲ့အတွက်ဒီလေးလအတွင်းမှာလည်းအများကြီးဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ယူကြည်တယ်ဗျာ
ဟုတ်ကဲ့ခင်ဗျာဦးလောက်မရှိလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဦးထွန်းစောဖိတ်ခေါ်ချင်ပါတယ်ဦးထွန်းစောကတော့ညီညွတ်သောတိုင်းသားလူမျိုးများ Federal Council ရဲ့ပြောခွင့်ရသူဖြစ်ပါတယ်ခင်ဗျာဦးထွန်းစောပြောရမယ်ဆိုရင်တော့ဒီ UNFC က NCA မထိုးထားတဲ့အဖွဲ့အများစုကပါဖွဲ့ထားတာပါအဲ့တော့အခုတမရဘက်ကနေပြီးတော့လီလာတာရက်ဆိုင်မယ်တဖွဲ့ချင်းညှိနှိုင်းသွားမယ်ဆိုတော့ငင်းငင်းအလားလားဘယ်လိုများမျှော်လဲမိလဲခင်ဗျာအရင်ဆုံ
းဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီလ27ရက်နေ့ကတမရကကွေးဦးစီးရုံရုံကထုတ်ပြန်တဲ့သုံးမျက်နှာပါထုတ်ပြန်ကြေညာချက်ကဒီငင်းငင်းရီမန်ချက်တဲ့စီးရဲရီမန်ချက်ကိုပိုအလေးစီးနေတဲ့သဘောမှရှိရလို့မြင်ပါတယ်အကြောင်းလဲဆိုတော့ဒီရုပ်ပြင်ကြညာချက်မှာကသူကတချင်နဲ့ချမ်းဒေသမှာရှိတဲ့တစ်တိုင်း၅ခုကိုပဲကွက်ပြီးမှသူကစီးရဲလှုပ်ရှားမှုတွေကိုရပ်မယ်လို့ပြောတာဖြစ်တယ်။ပြန်တဲ့ဒီနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေကအကျုံးမဝင်ဘူး။အဲဒီမှာကရင်နီတို့ကရင်ပြည်တို့မှာဂျူဂျာဂျူဂျာတိုက်ပွဲဖြစ်ခဲ့တာတွေရှိတယ်။ဆိုတော့ဒီကရင်မှာဆိုရင်တော့ဒီတပ်မတော်ဘက်ကဖွံ့ဖြိုးရေးနဲ့လမ်းဖောက်လုပ်ရေးတွေကိုကြောင်းပြပြီးတော့မှစီးရဲပြင်ဆင်နေတာတွေကြောင့်ဒီ KNU တပ်မှ၅နဲ့နဲ့ထိတွေ့တိုက်ခိုက်မှုတွေဖြစ်ခဲ့တာတွေရှိတယ်။အဲ့ဒီရဲ့ကြိုးစက်နေတဲ့ဒုက္ခတွေတွေဖြစ်ဒီကြော်ပုံးရောင်ချောင်တွေဒီအချိန်ကြီးလည်းရှိနေတော့ပဲဖြစ်တယ်။ကရီနီဘက်မှာဆိုရင်လည်းပဲဒီပြီးခဲ့တဲ့3လလောက်ကတက်မတော်စစ်ကြောင်းတစ်ခုကနေမြေကျော်လွန်ပြီးတော့လှုပ်ရှားလာလို့ဒီကရီနီတက်နဲ့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့တဲ့ဖြစ်စဉ်လေးတခုရှိခဲ့ပါတယ်။အခုလက်ရှိရခိုင်ပြည်ဘက်မှာလည်းပဲတက်မတော်ကဝေဟင်ကနေစစ်စင်ရေးတွေနဲ့တိုက်ပွဲဆင်နေတာတွေလည်းတွေ့နေရတယ်။ဒီနောက်တစ်ချက်ကတော့ဒီအချိန်ကာလအဖြစ်ပေါ့လေဒီရှမ်းနဲ့ကချင်ဘက်ကချင်ဘက်မှာပဲသူက၄လကြာစီးရဲလှုပ်ရှားမှုတွေကိုရက်တက်မှာသူပြောထားတာဖြစ်ပါတယ်အကယ်၍ဒီ၄လအတွင်းမှာတွဲဆုံဆွေးနွေးရေးတွေကအထင်မပြေဘူးဆိုလို့ရှိရင်ဟိုပုံမှန်အနေထားတိုင်းပဲပြန်သွားမဲ့သဘောချောင်နေပါတယ်နောက်တစ်ချက်ကလည်းပဲဒီ၄လတာစစ်စီရဲဆိုင်ထားတဲ့ကာလအတွင်းမှာဒီတက်ချုပ်ရဲ့ဒီငိမ့်ချင်းရေးမူဝါဒပေါ်လေငင်းကြဲမှု6ချက်တည်းမှာအပေါ်က4ချက်ကိုလိုက်နိုင်ရမယ်လို့သူကပြောထားပါတယ်။အဲ့ဒီ4ချက်တည်းမှာဒီနံပါတ်၄ချက်ဖြစ်တဲ့နိုင်ငံကထုတ်ပြန်ထားတဲ့ဒီဇဲဥပဒေတွေကိုလိုက်နိုင်ရမယ်လို့ဖော်ပြထားတာရှိပါတယ်။အဲ့ဒီဒီနိုင်ငံတော်ကထုတ်ပြန်ထားတဲ့ဒီဇဲဥပဒေဆိုတာကအခုနိုင်ငံရဲ့ကျွန်တော်တို့ဒီနိုင်ငံရေးအရအခြေခံပြဿနာဖြစ်ပါတယ်။ဒီနှစ်ပေါင်း50ကျော်ကာလအတွင်းမှာစစ်တပ်ကပဲဒီတော့နိုင်ငံလုံးကိုသူကဒီလွှမ်းမိုးပြီးတော့မှအုပ်ချုပ်လာတာဖြစ်တယ်။ဆိုတော့နိုင်ငံတော်ဆိုတာကစစ်တပ်ကိုအများစုကိုစားပြုနေတာဖြစ်တယ်။ဆိုစစ်တပ်ဘက်ကနေပြီးတော့မှတော့ဒီလိုလွှမ်းမိုးပြီးတော့မှလှုပ်ထားတဲ့ဒီဇဲဥပဒေတွေကိုလိုက်နာရမယ်လို့တစ်ဖက်သက်ပြောတာကတပြတ်တမှုမရှိဘူးပေါ့လေနော်။ဒါအခြေခံနိုင်ငံရေးပြဿနာရဲ့အကြောင်းတရားတစ်ခုဖြစ်တယ်။ဆိုတော့ဒါကြောင့်ဒီတပ်မတော်ဘက်ကထုတ်ပြန်ချက်ကငြိမ်းချမ်းရေးနဲ့စစ်ရေးညီမှန်ချက်ကိုပြည့်မီရေးအတွက်ပို့ပြီးသဘောဆောင်တဲ့နော်ဒီထုတ်ပြန်ချက်မျိုးတွေ့ရတယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။
ဟုတ်ကဲ့ခင်ဗျာ။ကျွန်တော်နောက်တစ်ချက်မေးချင်တာကလက်ရှိငင်းငင်းကောင်စီအစိုးရဘက်ကပြောမယ်ဆိုရင်ပေါ့အစိုးရဘက်ကနေပြီးတော့တိုင်းသားဖွဲ့နဲ့လိုက်တွေ့နေတဲ့ညှိနှိုင်းနေတာမျိုးတွေရှိတယ်။အခုကတမရော့ကလည်းတိကျကြီးညာချက်ထုတ်ပြီးတော့တဖွဲ့ချင်းတွေ့ဆုံညှိနှိုင်းမယ်ဆိုတဲ့သဘောမျိုးဖြစ်နေတော့ငင်းငင်းတို့ငါးစင်းနဲ့ပတ်သက်လို့ကဲဖြတ်ချက်ပေါ့အစိုးရရအခရာကြနေလားတမရော့ကအခရာကြနေလားအခုထုတ်ပြန်ကြတဲ့ကို ကိုထွန်းစော်ရဲ့ဥထွန်းစော်ရဲ့အမြင်သိကြပါလေခင်ဗျာတကယ်မြန်မာညီညာရေးလုပ်ငန်းမှာ key player ကလည်းခုဖြစ်နေတဲ့အနေထားတက်မတော်ကဖြစ်နေလားအစိုးရဖြစ်နေလားဘယ်လိုယူဆပါလဲ
အဲ့ပေါ်ကျွန်တော်တို့အတိုင်းပြည်ကခုနပြောသလိုမျိုးပေါ့ဗျာဒီစစ်တပ်ကပဲကျွန်တော်တို့အုပ်ချုပ်လာတာနှစ်ပေါင်း50ကျော်ရှိပြီပေါ့လေဒီ2010နောက်ပိုင်းမှာ2008ဖွဲ့စည်းပုံကိုအခြေခံပြီးမှနော်အဲကျွန်တော်တို့ဒီအရက်သားကနေပြောရွေးချယ်ခွင့်ရခဲ့တဲ့ရွေးချယ်တင်ပြခွင့်ရတဲ့အစိုးရတွေကိုသာပြုမှုတွေတက်လာတာပေါ့ဒါပေမဲ့ဒီအစိုးရကလည်းတကယ်စစ်မှန်တဲ့ဒီမိုကရေစီအစိုးရလားဆိုတာဒီနေ့ချိန်ထိမေးခွန်းထုတ်စရာတွေရှိနေတယ်ဆိုတော့ကျွန်တော်ပြောချင်တာကဒီငြိမ်းချမ်းရေးကိုတည်ဆောက်တဲ့အခါမှာတချင်ချင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကလွန်ခဲ့တဲ့နှစ်ပေါင်း50ကျော်ကာလအတွင်းမှာလုပ်ခဲ့ပြီးဖြစ်တယ်။တော့မအောင်မြင်ခဲ့ဘူး။မအောင်မြင်လို့လည်းဒီပြည်တွင်းစစ်ကနှစ်ပေါင်း80ကျော်တာရှည်နေပြီးဖြစ်တယ်။ဆိုဒီနေ့ဒီကျွန်တော်တို့အယက်သားအစိုးရလို့ပြောလို့ရတဲ့ NLD ကနေပြီးတော့လူထုထောက်ခံမှုအများစုရထားတဲ့အစိုးရတရက်ကကျွန်တော်တို့ကအစိုးရလုပ်ခွင့်ရနေတယ်။ဆို NLD အစိုးရမှလည်းအကန့်အသတ်တွေအများကြီးနဲ့လုပ်နေရတဲ့အခါကျတော့အုပ်တက်မတော်နဲ့ဒီ NLD အစိုးရအတွင်းမှာဘလို့ပေးယူရှိတယ်တော့ကျွန်တော်မသိဘူးပေါ့လေ။အခုဒီပြီးခဲ့တဲ့20ဒီလ21ရက်နေ့ကတက်မတော်ကကွေးဦးစီးချုပ်ယုံကနော်စာမျက်နှာ3မျက်နှာပါထုတ်ပြန်ကြေညာချက်ထွက်လာပြီးတော့နိုင်ရီပိုင်းအတွင်းမှာပဲနော်အစိုးရကနိုင်ငံတော်တိုင်ပင်ခံဦးစီးတဲ့ဒီအမျိုးသားအပြင်လေးတင်းမြဲရေးဟောပေါ့ NRPC ဘက်ကနေပြီးတော့မှအထောက်ခံကြောင်းကိုထုတ်ပြန်တော့ကျွန်တော်တွေ့ရတယ်ဆိုတော့ဒီဥစ္စာကအစိုးရနဲ့တက်နဲ့နော်ဒါညှိနှိုင်းတိုင်ပင်ပြီးမှလုတာလားသို့မဟုတ်ရင်တက်မတော်ရဲ့လုတဲ့ပုံမှာအစိုးရဘက်ကလိုက်ပြီးတော့မှထောက်ခံပြီးတော့မှလိုက်လုတဲ့ပုံစံကဟိုတက်ကနေပြီးတော့ဒီတန်းလုံးမဲ့လမ်းကြောင်းတစ်ခုအစိုးရကလုံးမဲ့ဒီတန်းလမ်းကြောင်းတစ်ခုလားဒါကတော့ရှေ့မှာသူတို့အကောင့်တွေပေါ်မှုကိုကြည့်ပြီးမှကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဒီကြတာတစ်ခုကတော့ဒီလက်ရှိ NRPC ထဲမှာတက်မတော်ကိုယ်စားလှယ်တွေကိုလည်းပါဝင်ပြီးမှသူတို့ငင်းကြဲရေးကော်မရှင်ဆိုပြီးတော့လုပ်ပြီးတော့မှဒီခေါ်ဆောင်နေတာပေါ့လေဒါပေမဲ့တက်တဲ့အစိုးရကမှတော့ဒီကြတာတစ်ခုကတော့ယက်တိချက်တွေမတူကြပါဘူးနောက်တက်မတော်ဘက်ကကြတော့သူကဒီ NCA ပေါ်မှာအသေးရက်တွေပေါ့ NCA ကိုမဘလောက်ပဲအားနည်းချက်တွေရှိရှိပြင်လို့မရဘူးတိုးလို့မရဘူးထိလို့မရဘူးဒါပေမဲ့ NLD ဆိုရဘက်ကတော့သူကဒီအရာအလုံးကဆွေးနွေးညှိနှိုင်းလို့ရတယ် NCA ကိုပြုပြင်ပြောင်းလဲလို့တဲ့သဘောထားရှိနေတယ်သူကလက်ခံဆွေးနွေးတယ
်ဟုတ်
ကဲ့တက်မတော်ဘက်ကတော့ဒါပြုပြင်လို့မရဘူးဆိုရရည်တည်ချက်ရှိတယ်ဆိုတော့တက်ဘက်ကသဘောမတူရင် NLD ဆိုရကလည်းဘာမှလုပ်လို့မရတဲ့အခြေအနေအောက်မှာအခုတက်ကနေပြီးတော့မှသူကဒီလေးလာတာပေါ့လေဒီအခြေပြင်းနဲ့ချမ်းပြည်ဘက်မှာအပြစ်ခရစ်တီလုပ်ပြီးတော့မှဒါပေါ်ဆောင်မဲ့ပြေဆုံးသူတွေလမ်းကြောင်းတွေကဘယ်တိဥတီမလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်ရမယ့်အနေထားတော့ရှိပါတယ်
။ဥလမောင်ရှိကိုပြန်ပြီးတော့ဖိတ်ခေါ်ကြမှာလေခင်ဗျာ။ဥလမောင်ရှိခုနကတမရိုရဲ့ကြီးညာချက်ထဲမှာဒီကာလအတွင်းမှာတဖွဲ့ချင်းနဲ့ညှိနှိုင်းသွားမယ်ဆိုတဲ့ဟာပါပါတယ်ခင်ဗျာ။အဲ့ဒါကတမရိုအနေနဲ့ညှိနှိုင်းမဲ့သဘောလားငင်းညမ်းရေးကော်မရှင်ကတော့ဘလူးရက်တီသွားမှာလေ။အဲ့ဒီအနေထားလေးလည်းသိကြမှာလေ
။ဟုတ်ကဲ့ခင်ဗျာ။ဒီတမရိုရဲ့ဒီအပိုက်စတဲ့ဘက်ပါတဲ့ဒီကြီးညာချက်မှာဒီအပိုက်နဲ့မှာဒီခုနကဒီအပိုက်တက်မှာရှိတဲ့၃ဘွဲ့နဲ့အဲဒီကျင်းရတာကိုသူတို့ဖော်ပြလာတယ်အပိုက်နှစ်မှာတော့ဒီစတိုင်းနေမီတဲ့မှာဒီရှိတယ်ပေါ့နော်ခုန AC 2ကိုကျန်တဲ့ဒန်နာလက်နက်ကအဖွဲ့အားလုံးနဲ့တဖွဲ့ချင်းလိုက်ညှိနှိုင်းဆွေးနွေးကြရလိုအပ်မည်လို့ယူဆတယ်ဆိုတော့တမတော်ကလိုအပ်မယ်လို့သူအနေနဲ့ဒါယူဆတယ်မှတ်ချက်ပေးတာပါဒါနဲ့အပိုက်၃မှာတော့ဒီလူသားကျန်တဲ့တင်းမြေရင်နဲ့ငြင်းငြင်းရေးဘူဌာနနဲ့ကျတဲ့တကယ်မျိုးရစီအပါဝင်ငင်းငင်းဆိုင်ရာလုပ်ငန်းများကိုနှိမ့်နှိမ့်ဆွေးနွေးကြရဖြစ်ပြီးလိုအပ်ပါကတက်မတော်အနေဖြင့်ဆိုပြီးတော့ဖော်ပြထားပါတယ်။အဲဆိုလိုတာကတော့ကျွန်တော်တို့နားလဲတော့အပိုင်းနှစ်ကတော့တပွဲချင်းအလိုက်ကို NRPC ရှိတယ်။ NRPC ရဲ့အောက်မှာအလုပ်ဖက်ငင်းငင်းကော်မရှင်လည်းရှိတော့သူတို့ဆက်ပြီးဆောင်ရွက်တင်တယ်လို့အကြံပြုပြီးတော့လိုအပ်တဲ့ဟာတွေကိုတော့တက်မတော်ဦးစီးချုပ်ကဖွဲ့ပြီးတဲ့ဒုတိယပတ်ကြီးရပြီးဥဆောင်တဲ့အဖွဲ့ရတယ်ဝိုင်းဝန်းပြီးတော့ဆောင်ရမယ်လို့ပြောပါတယ်အဒီနေရာမှာကျွန်တော်တို့ဒီဆူရဘက်ကဖွဲ့စည်းပုံကိုဖြန့်ချရင်တော့ဒီမျိုးသားပြန်လက်တင်ရရင်လည်းငင်းငယ်ပို့ဌာနမှာဟာဒီဒုတိယပတ်ကြီးရပြီးရဒီအဖွဲ့ဝင်အနေနဲ့လည်းပါပြီးကြပါမယ်ဒါတော့မလို့အခုကျွန်တော်နားလဲတာကတော့ဒီအစိုးရဒီကျွန်တော်ဆောင်ရနေငင်းငယ်ဖြစ်စမှာတမတော်လည်းအတူတူပူပေါင်းပြီးတော့ကျွန်တော်ဆောင်ရတယ်လို့လည်းနားလဲပါတယ်အဲ့တော့အခုလဲဒီငင်းငယ်ကော်မရှင်အနေနဲ့တော့ဒီ AATLM MND တို့လည်းဒီဒီဇင်ဘာလထဲမှာပဲတော်ဆွေးနွေးပြီးတဲ့နောက်ပိုင်းမှာမှဒီဒီထွက်လာတဲ့ဒီပေါ်မှာတမတော်ဘက်ကလည်းတော့ follow up ကျွန်တော်လိုက်လာပြီးတော့ပို့ပြီးတော့တမတော်ဘက်ကတရားကြဲကြဲဖွင့်ပြီးတော့တမတော်အနေနဲ့လည်းသူ့အတွက်ကျွန်တော်တို့လေးလာသူများအနေနဲ့ကြည့်ရင်တော့ရုပ်စကူယူလိုက်ပြီးတော့ငင်းငင်းရေးကို
ထပ်ပြီးတော့ကျွန်တော်တို
့
ကျေကျေကျေကျေဖိတ်ခေါ်လိုက်တယ်ဆိုတဲ့သဘောပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥထုဇော်မေးချင်ပါတယ်ခင်ဗျာဥထုဇော်ခုနကပြောသွားတဲ့အထဲမှာဒီငင်းငယ်လုပ်ငန်းနဲ့လက်ရှိတမရဘက်ကကြီးညာလိုက်တဲ့လီလာတာအခြေအနေနဲ့ပတ်သက်ပြီးတော့စောင့်ကြည့်ဖို့လိုမယ်လို့သုံးသပ်တာတွေ့ရပါတယ်ခင်ဗျာအဲ့တော့တကယ်တမ်းလက်ရှိမြန်မာနိုင်ငံငင်းငယ်အတွက်အထောက်ပံ့ဖြစ်စေဖို့ဆိုရင်တမရကဘာတွေတကယ်လုပ်တဲ့တယ်လို့ယူဆပါလဲလီလာအပြင်ပေါ့ဘာတွေလုပ်ပေးတဲ့လဲဘာတွေဖြေလျှော့တဲ့လို့ယူဆပါလဲ
ဟုတ်ကဲ့ကျွန်တော်မြင်တာတော့ပေါ့ဗျာဒီငင်းချင်းရေးတည်ဆောက်တယ်ဆိုလို့ရှိရင်တကယ်ဟိုပါတော့ဒီကျွန်တော်တို့စီကောင်းစေတနာကောင်းနဲ့နော်စေတနာမှန်ကန်မှုကိုကျွန်တော်အလုံးအပြည့်ပြတတ်ဖို့လိုပါတယ်ဇာရွဲပေါ်မှာပဲမဟုတ်ပေးနဲ့ပေါ့လေနော်အခုက၄လလို့ကျွန်တော်တို့ကထုတ်ပြန်လိုက်တာကဒီကျွန်တော်တို့ကဒီတတိုင်းပြည်လုံးကနက်လူတာရုခေါ်ရမယ်အနေထားမဟုတ်ပေးနဲ့တော့တတိုင်းဒီကျွန်တော်တို့နက်လူတာရုခေါ်နိုင်ဖို့ဆိုလို့ရှိရင်တော့အလုံးဒီနိုင်ငံလုံးပြည်ခရဲ့စီရေးကိုပေါ့နော်ကြီးညာလိုက်ရေပို့ပြီးတော့မှကျွန်တော်တို့တည့်မယ်လို့မြင်ပါတယ်ဒါပေမဲ့အခုရခိုင်ဘက်မှာဟိုပါအာသာပေါ့နော်ဒီအကျန်းဖက်တောင်ကျန်းသူအဖွဲ့ပေါ့လေဒီအကျန်းဖက်အဖွဲ့တွေရှိနေလို့ဒါကိုမထုတ်ပြန်တာလို့သမရယုံဘက်ကနေပြီးတော့မှဒီပါကွေပြောဆိုတာကိုတွေ့ရတယ်ဒါပေမဲ့အဲ့ဒီအာသာအဖွဲ့ကဒီ2016မှာပေါ်လာတာဖြစ်တယ်အာသာမတိုင်ခင်မှာဥသိမ့်စီဆိုတာလက်ထက်မှာလည်းပဲဒီလိုမျိုးကြီးညာပြီးတော့မှပေါ်ဆောင်ခဲ့တာမရှိဘူး။တော့ကျွန်တော်တို့ကမြင်တာကတော့တနိုင်ငံလုံးအပြစ်တိုင်းတာဆောင်တဲ့ပြည်ခရဲ့စီးရီးကိုပေါ်ဆောင်ပေးနိုင်မှာပဲ။ဒါအားလုံးအတွက်ပေါ့လေနော်။တကယ်လက်တွေ့အပြင်ပေါ့။ဒါငင်းငယ်ရေးဆန္ဒရှိတယ်။ဒါငင်းငယ်ရေးပေါ်မှာစေတနာတကယ်မှန်တယ်ဆိုတာကိုလက်ခံယုံကြည်ဖို့နော်အကြောင်းတရားတွေပို့ပြီးတော့မှပေါ်ပေါက်လာမယ်သဘောရှိပါတယ
်။ဟုတ်ကဲ့
။အခုက၄လအတွင်းမှာဆိုလို့ရှိရင်ပေါ့ဗျာ။လေးလလုံလို့ရှိရင်တော့နော်ကျွန်တော်တို့ကဒီကိစ္စကနေပြီးတော့ဗာဒီခုနပြောတဲ့ဒီကချင်ပြည်တို့ရှမ်းပြည်တို့မှာရှိတဲ့စစ်တိုင်းငါးခုရဲ့နေမြေတွေမှာပြန်ပြီးတော့မှစစ်စင်ရေးတွေပြန်လုပ်မယ်ဆိုတော့သဘောကတခါလေးကိုတန်းပြီးအဖြစ်ထွက်နေပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရိုက်လေးလိုက်အစီအစဉ်အချိန်လေးစစ်သွားလို့ပါအဓိကပါဝင်ပြီးပါဝင်ဆွေးနွေးပြီးတဲ့ဥလာမောင်ရွှေရောဥထုံးစော်ကိုကျေးဇူးအများကြီးတင်ပါတယ်တနေ့တော့ channel တို့ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လေးလိုက်အစီအစဉ်ကျွန်တော်တို့ရနာကိုပြပါခင်ဗျာ
အဲ့တော့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုကိုသားညွန်ဦးစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ VOA American သံမြန်မာပိုင်းကဒီဇင်ဘာလ26ရက်ဗုဒ္ဓဖူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ထွက်နေပါတယ်ကျွန်တော်တို့ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာကနေလည်းတိုက်ရိုက်နားယူနားဆင်ဖတ်လို့ရပါတယ်ခင်ဗျာပြည်ဝအမေရိကန်တန်ကပေါ်ဖူးနေမနက်ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါဦးမယ
်အမေရိကန်နဲ့ဆက်လုံခြုံရေးတပ်ဖွဲ့တွေထိမ့်သိမ်းထားတဲ့ဂေါ်တီမာလာကလေးငယ်တက်နောက်ထပ်တဦးထပ်မံသေဆုံးသွားပါတယ်တနင်္လာညသကောင်ရန်ကျော်ကစားခရစ်စမတ်နေ့ရောက်ချိန်မှာပဲအသက်၈နှစ်အရွယ်အမည်မသိယောက်ျားလေးငယ်တူတိခဲ့သေဆုံးခဲ့တာပါဒါဟာနေဆက်လုံခြုံရေးတွေထိမ့်သိမ်းထားစဉ်သေဆုံးသွားတဲ့အသက်၇နှစ်အရွယ်မင်းကလေးတူဂွာဒီမာလာရွာကလေးမှာမြုပ်နှံတကြိုလိုက်တဲ့နေ့မှာပဲယောက်ျားလေးငယ်သေဆုံးသွားတာပါကလေးငယ်နဲ့သူ့ရဲ့ဖခင်ဖြစ်သူကိုတနင်္လာနေ့ကထိမ့်သိမ်းခဲ့စဉ်ကကလေးငယ်ဟာဖျားနေတဲ့လက္ခဏာရှိတာသတိထားမိတယ်လို့အမေရိကန်အကောက်ခွန်နဲ့နေဆက်လုံခြုံရေးတပ်ဖွဲ့ကပြောပါတယ်American Mexico နေဆက်မှာတတိုင်းတိဆောက်ရေးအတွက်သူတောင်းထားတဲ့ budget မရမချင်းအစိုးရရန်တရားလေပတ်မှုတချို့ဆက်ပြီးတော့ရပ်ဆိုင်းထားမယ်လို့ American သမ္မတ Donald Trump ကအင်ကာနေ့မှာပြောကြားလိုက်တဲ့အတွက်အစိုးရရန်တရားရပ်ဆိုင်းထားမှုတွေအဆုံးသတ်မဲ့အရေးအလှမ်းကွာဝေးနေစေဖြစ်ပါတယ်။အစိုးရရန်တရား၄ပုံ၃ပုံရပ်ဆိုင်းထားတဲ့အတွက်အလုံးမဆင်းရတဲ့ပြည်တော်စုအစိုးရဝန်ထမ်းထောင်ပေါင်းများစွာဟာဒီတတိုင်းတိဆောက်မဲ့ကိစ္စကိုထောက်ခံတယ်လို့သမ္မတကပြောပေမဲ့ဒီလိုပြောဆိုမှုတွေခိုင်လုံတဲ့အထောက်အထားမပြနိုင်ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာမဲ့တနင်္ဂနွေနေ့ကျင်းပမယ့်အခြေတင်ညှင်းပွားပွဲရွေးကောက်ပွဲကာလအတွင်းကောက်ဆက်စ်ပစားမှာရှိတဲ့ရွန်ဂျာဒုက္ခတဲ့စခန်းတွေကို၃ရက်ကြာအဝင်အထွက်ပိတ်ထားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒီရွေးကောက်ပွဲကာလအတွင်းကောက်ဆက်စ်ပစားမှာရှိတဲ့အာဏာပိုင်တွေအနေနဲ့ဒုက္ခသည်တွေကိုရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာအတုံးချမခံရအောင်ဟန်တားပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမင်းကြီးကအမိန့်ပေးထားတာပါ။ဒီစီစဉ်ကလုံခြုံရေးဆောင်ရွက်မှာဖြစ်ပြီးပိတ်ဆို့မှုတွင် NGO အမှုဌာနတွေအနေနဲ့လည်းအရေးပေါ်ကိစ္စမဟုတ်ရင်စခန်းတွင်းကိုဝင်ရောက်ခွင့်မရှိဘူးလို့လည်းပြောပါတယ်။ကဘာတဝမ်းကတန်ပေါင်းများစွာသောခရစ်ခရစ်ယာန်ဘာသာဝင်တွေခရစ်မတ်ပွဲတော်ကိုဆင်နွှဲနေကြအချိန်မှာပဲပိုယန်ဟန်မင်းကြီး Francis ကငြိမ်းချမ်းရေးနဲ့တဟားရစိတ်ထားရှိကြဖို့တောင်းဆိုလိုက်တယ်လို့ ဗြိတိရှ်ဘုရင်မကြီးအဲလစ်ဘက်ကလည်းလူမျိုးစုနယ်လိုက်ဖွဲ့စည်းမှုမလုပ်ကြဘူးသတိပေးပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းကလေးငယ်တူကိုဆန်တာကလော့စ်ကိုယုံကြည်သလားလို့မေးခွန်းမေးလိုက်တဲ့အတွက်အများပြည်သူဒေါသထွက်စရာဖြစ်လာခဲ့ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ကြီးညာပေးကြတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပါတယ်။သံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒါရစ်မစ်ဖြစ်ပါတယ်။VOA ကိုဂလိုအပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ် VOA မနေ့ပိုင်းမြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်တီလိုင်းဒိုမီတာ32 40 48တို့ကနေပြီးတော့ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ကျွန်တော်ကြောင်းလင်းပါခင်ဗျာ
This program has come to you from the Voice of America, Washington.